to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်ကနေ2016ခုနှစ်မတ်လ15ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49လောက်ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တော်ရရှင်အားလုံးရွှေလန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ဆံမိုးဝေပါအခုမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာပါ
။မင်္ဂလာမနေ့ခင်ဗျာခင်ဗျာ။ကျွန်တော်ကတော့ဇောင်းဝန်လိုက်ပါ။ဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့စီးရီးယားနိုင်ငံမှာရှိနေတဲ့ရုရှားတပ်ဖွဲ့တွေပြန်လည်ရုပ်သိမ်းမှုအတွက်ရုရှားသမ္မတဗလာဒီမီပူတင်ကအမိန့်ထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာသမ္မတရွေးချယ်မှုတွေကိုဒီကနေ့လွတ်တော်မှာမဲခွဲဆုံးဖြတ်ကြတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ဂျန်ဟီလီကကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာအစီရင်ခံစာမနေ့ကတင်သွင်းခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးတော့မှာပါခင
်ဗျာ။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။သတင်းတွေအပြီးကြားရမယ့်အထက်မှာဆိုရင်တော့မနေ့ကဂျနီဗာမှာကျင်းပတဲ့လူ့ခွင့်ရေးညီလာခံမှာမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးတန်တမန်ရန်ဟီလီဘာရီများပြောသွားပါသလဲ
It is a testament to the scale of change that over 100 former political prisoners once of concern to this council
နောက်ပိုင်းတင်ဆက်ပေးမယ့်သတင်းတော်မှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်အဲ့ဒါအပြင်ဒီကနေ့ဒုတိယသမ္မတ3ဦးနဲ့ကသမ္မတ2ဦးကိုလျှို့ဝှက်မဲပေးပြီးတော့ရွေးချယ်မယ့်အကြောင်းစုစည်းတင်ပြချက်ပြီးတော့ဆိုရဖွဲ့စည်းတဲ့အခါမှာသမ္မတရာထူးဆက်ခံခွင့်မရှိတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ဘလူကန္နာမျိုးမှာတာဝန်ယူမလဲဆိုတဲ့အပေါ်မှာသုံးသပ်သူတွေရဲ့အမြင်မြောက်ရီဘက်ကနေဘန်ကောက်ကိုလူမှောင်ခိုးတင်ဆောင်လာတဲ့ကားကိုရှာဖွေရမှာမြန်မာနိုင်ငံသား17ဦးကိုထိုင်းအာဏာပိုင်တွေကတွေ့ရှိတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဦးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုရဲကောင်တို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ။
စီးရီးယားနိုင်ငံအတွင်းမှာရှိနေတဲ့ရုရှားတပ်ဖွဲ့တွေပြန်လည်ရုပ်သိမ်းမှုသမ္မတဗလာဒီမီပူတင်ကအမိန့်ထုတ်ပြန်လိုက်ပါတယ်။ကုလသမဂ္ဂကကြားဝင်ဆောင်ရွက်ပေးတဲ့စီးရီးယားညီညာရေးဆွေးနွေးပွဲတွေဂျနီဗာမြို့မှာစတင်တဲ့နေ့မှာပဲအဲ့ဒီလိုတပ်ဖွဲ့တွေပြန်လည်ရုပ်သိမ်းမဲ့အမိန့်ထွက်လာတာပါ။စီးရီးယားနိုင်ငံအတွင်းရုရှားတပ်ဖွဲ့တွေလှုပ်ဆောင်မှုပေးအပ်ထားတဲ့တာဝန်ဟာပြင်းပြောက်သွားပြီဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးစာချုပ်ရွှေကူးနဲ့နိုင်ငံခြားရေးဝန်ကြီးစာချုပ်လာဖရော့တိုကိုသမ္မတပူတင်ကတင်းလာနေ့မှာပြောကြားခဲ့ကြောင်းသတင်းမီဒီယာတွေမှာကိုကားဖော်ပြကြပါတယ်။လုံငန်းတာဝန်တွေပြင်းပြောက်သွားပြီဖြစ်တဲ့အတွက်အင်ဂါနေ့ကစပြီးစီးရီးယားအာရဗ်သမ္မတနိုင်ငံအတွင်းမှာရှိနေကြတဲ့ရုရှားတပ်ဖွဲ့အများစုကိုပြန်လည်ရုပ်သိမ်းဖို့သူ့အနေနဲ့အမိန့်ထုတ်ပြန်လိုက်ကြောင်းဝန်ကြီးတွေကိုသမ္မတပူတင်ကပြောကြားခဲ့တယ်လို့ဆိုပါတယ်။စီးရီးယားနိုင်ငံအတွင်းကရုရှားလေတပ်အခြေစိုက်စခန်းမှာရှိနေကြတဲ့အဓိကအစိတ်ပိုင်းတွေကိုပြန်လည်ရုပ်သိမ်းမှာဖြစ်ကြောင်းသမ္မတပူတင်ကစီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုတယ်လီဖုန်းနဲ့ပြောကြားခဲ့တယ်လို့ရုရှားသမ္မတရုံးအင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။စီးရီးယားအစိုးရကတော့ရုရှားတပ်ဖွဲ့တွေပြန်လည်ရုပ်သိမ်းမဲ့ကိစ္စကိုသမ္မတအာဆတ်ကသဘောတူကြောင်းဒါပေမဲ့လီတာကြီးတစ်ခုလုံးတစ်ပြိုင်တည်းပြန်လည်ရုပ်သိမ်းမှာမဟုတ်ဘူးလို့ရုရှားတို့ဘက်ကသူတို့ကိုဂရိပြုထားကြောင်းပြန်လည်ပြောကြားခဲ့ပါတယ
်။အမေရိကန်နိုင်ငံသား IS တပ်ဖွဲ့ဝင်တဦးဟာအီရတ်နိုင်ငံမြောက်ပိုင်းစင်ဂျာမြို့အနီးမှာကတ်လူမျိုးတွေရဲ့ပက်ရှမာဂါတပ်ဖွဲ့ဝင်တွေစီမှာလက်နက်ချအညံခံခဲ့ပါတယ်။အီရတ်နိုင်ငံကကတ်လူမျိုးပက်ရှမာဂါတိုင်ရင်မှုတဦးဖြစ်တဲ့ဆာဘတ်ဟာမာအမင်ကသူ့ရဲ့တပ်ဖွဲ့ဝင်တွေဟာတနင်္လာနေ့ကကင်းလှည့်လည်နေစဉ်မှာတန်တရားဖြစ်ပွဲလူတို့ကိုတွေ့ပြီးဖမ်းဆီးခဲ့တယ်လို့ VOE ကိုပြောပြခဲ့ပါတယ်။သူ့ရဲ့ပက်ရှမာဂါအဖွဲ့တွေဟာအင်္ဂလိပ်လိုမတက်ကြပဲအဲ့ဒီသူကလည်း RS စကားကိုအနှဲငယ်ပဲပြောတဲ့အတွက်ကျွန်တော်သူတို့အဖွဲ့ဝင်တွေမှာအင်္ဂလိပ်လိုပြောနိုင်သူဘယ်သူရှိလဲလို့မေးမြန်းခဲ့တယ်လို့ပြောပါတယ်။ပက်ရှမာဂါအဖွဲ့ဝင်တွေဟာအဲ့ဒီလူစီမှာဖောက်ခွဲပစ္စည်းတွေပါမပါစစ်ဆေးခဲ့ပြီးတဲ့နောက်သူအဖမ်းခံလို့တယ်လို့ပြောတဲ့စခန်းစီကိုခေါ်ဆောင်သွားခဲ့တယ်လို့အမင်ကပြောပါတယ်။သူ့ရဲ့ဖခင်ဟာပါလက်စတိုင်းလူမျိုးတဦးဖြစ်တယ်လို့ပြောတဲ့ကြောင်းလည်းသူကပြောပါတယ်။ VOA ကိုပေးပို့ခဲ့တဲ့အဲ့ဒီတန်တရားရှိခံရသူရဲ့ဗာဂျီးနီးယားပြည်နယ်ကားမောင်းလိုင်စင်ဓာတ်ပုံအရအဲ့ဒီလူဟာမိုဟာမက်ဂျမယ်ခီဝစ်ဆိုသူဖြစ်တယ်လို့သိရပါတယ်။အဲ့တိုက်ခိုက်ရေးသမားဟာ IS အဖွဲ့ကိုထိန်းချုပ်ထားတဲ့တာလာဖာမျိုးကနေလာရောက်တာဖြစ်ပုံရပြီးသူ့မှာတူရကီနိုင်ငံသုံးငွေနဲ့အမေရိကန်ဒေါ်လာအချို့အပြင်ဗီဇာခရက်ဒစ်ကတ်နဲ့အမေရိကန်နိုင်ငံသုံးယာဉ်မောင်းလိုင်စင်တစ်ခုကိုလည်းတွေ့ခဲ့ရတယ်လို့အမင်ကပြောပါတယ်။
အန်ကာရာမြို့မှာလူပေါင်း35ယောက်သေဆုံးပြီး125ယောက်ဒဏ်ရာရခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကိုလှုပ်ဆောင်ခဲ့သူဟာခတ်ဒစ်တပုံအမျိုးသားတယောက်နဲ့အမျိုးသမီးတယောက်ဖြစ်ဖွယ်ရှိတယ်လို့တူရကီအစိုးရကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။အန်ကာရာမြို့ကစစ်ရုံတရုတ်မှာစစ်ကူတပ်မှခံယူနေတဲ့ဒဏ်ရာရရှိသူတွေကိုတွားရောက်ကြည့်ရှုပြီးတဲ့နောက်တူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကဒါဟာအလွန်လေးနက်တဲ့ကိစ္စရဖြစ်ကြောင်းချင်းဒီနီဘာတွေ့ရှိထားတဲ့အချက်လက်တွေကခွဲထွက်ရေးအကြမ်းဖက်တရားမဝင်အဖွဲ့အစည်းဖြစ်တဲ့ကာဒစ္စတန်ဝေါကာပါတီ PKK ရဲ့လက်ချက်ဖြစ်တယ်ဆိုတာညွန်ပြနေတယ်လို့ပြောပါတယ်။ဘယ်အကြမ်းဖက်အဖွဲ့အစည်းမဆိုပြင်းထန်တဲ့လုံခြုံမှုစစ်ဆေးရေးပြုလုပ်တဲ့အခါကြောင်ပိတ်မိနေတဲ့အခါမျိုးနဲ့ရင်ဆိုင်ရခြင်းမျိုး ကျုံရပြီဆိုရင်အရသားတွေကိုပြစ်မှတ်ထားတက်ခိုက်လေးရှိတယ်လို့ပြောပါတယ်။ဘုံခွဲမှုနဲ့ပတ်သက်ပြီးဆက်နွယ်ပတ်သက်တယ်လို့တန်တရားရှိထားသူ၁၁ယောက်ကိုဖမ်းဆီးထားကြောင်းဒါဗူတိုဂလူကပြောပါတယ်။အနာဘိုင်းတွေကတက်ခိုက်မှုမှာပါတဲ့အမျိုးသမီးဟာဘသူဘဝဖြစ်တယ်ဆိုတာကိုထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့သူမဟာ1992ခုနှစ်မှာမွေးပွားပြီးကာစ်မြို့တော်မှာရှိတဲ့ PKK အဖွဲ့အတွင်းကို2013ခုနှစ်မှာဝင်ရောက်ခဲ့တယ်လို့ပြောပါတယ်။
Ivory Coast နိုင်ငံအပန်းဖြေစခန်းမြို့တစ်မြို့မှာလူ18ဦးသေဆုံးခဲ့တဲ့လက်နက်ကင်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တရက်အကြာတနင်္လာနေ့မှာလူသူကင်းမဲ့တွေကမ်းခြေတွေမှာစစ်သားတွေကင်းလှည့်နေကြပါတယ်။သေဆုံးသူတွေထဲမှာအရသား15ဦးစစ်သား3ဦးပါဝင်ပြီးပြစ်ခတ်တိုက်ခိုက်တဲ့တနင်္သမား3ဦးလည်းသေဆုံးသွားခဲ့တယ်လို့ Ivory Coast နိုင်ငံရဲ့ပြည်ထောင်စုဝန်ကြီး Hamad Bakaya Yoko ကပြောပါတယ်။အစောပိုင်းကထွက်ပေါ်ခဲ့တဲ့တရင်တွေမှာတနက်သမား6ဦးထိပါဝင်ခဲ့တယ်လို့ဆိုပေမဲ့အခြားပုံအောင်နေတဲ့တိုက်ခိုက်ရေးသမားတွေရှိသေးတယ်ဆိုတဲ့အကြောင်းတင်ပြထားတာမရှိတဲ့အကြောင်းပြည်ထောင်စုဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကအာဖရိကကိုထုတ်လွှင့်တဲ့ VOA ပြင်သစ်ဌာနကိုပြောသွားပါတယ်။ဟိုတယ်နဲ့စားတောက်ဆိုင်တွေအနီးမှာအခုချိန်မှာအထူးလုံခြုံရေးတင်းကျပ်ထားတယ်လို့အနာပိုင်းတွေကပြောပါတယ်။ Al-Qaeda အဖွဲ့ရဲ့အာဖရိကမြောက်ပိုင်းအဖွဲ့ခွဲဖြစ်တဲ့ Al-Qaeda in the Islamic Maghreb အဖွဲ့ကဂန်ဘာဆန်မြို့ကဟိုတယ်တွေကိုပစ်မှတ်ထားပြီးဒီတိုက်ခိုက်မှုကိုပြုလုပ်ခဲ့တာလို့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
UAE ဘရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံရဲ့ပြည်ထောင်စုလွှတ်တော်ကနေအစိုးရအဖွဲ့ကိုဦးဆောင်မဲ့နိုင်ငံတော်သမ္မတကိုဒီကနေ့အင်္ဂါနေ့မှာရွေးချယ်တင်မြှောက်ကြတော့မှာဖြစ်ပါတယ်။ယူကော့ကောင်လွှတ်တော်အမအများအစုအဖွဲ့နှစ်စုကတင်မြှောက်ထားတဲ့ဒုတိယသမ္မတနှစ်ဦးဖြစ်ကြတဲ့ဦးထင်ကျော်နဲ့ဦးဟန်နရီဗန်တီယူတို့နှစ်ဦးနဲ့ယူကော့ခံစရာမလိုပဲကာကွယ်ဦးစီးချုပ်ကခန့်အပ်ထားတဲ့တပ်မတော်သားကိုယ်စားလှယ်တွေတင်သွင်းတဲ့ဒုတိယသမ္မတလောင်းဗိုလ်ချုပ်ကြီးကောင်းမြင့်ဆွေတို့၃ဦးတည်းကတဦးကိုနိုင်ငံတော်သမ္မတအဖြစ်မဲခွဲရွေးချယ်ကြမှာဖြစ်ပါတယ်။အဲ့ဒီထက်မှသမ္မတဖြစ်မယ်လို့တစ်ပေးခံရသူတဦးဖြစ်တဲ့ဦးထင်ကျော်ဟာရွက်ောက်ပွဲအနံ့ရအနေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ငွေတငယ်ချင်းလဲဖြစ်ပြီးဒေါအောင်ဆန်းစုကြည်ကိုယ်တိုင်ယုံကြည်အားထားရသူတဦးအဖြစ်သတ်မှတ်ခံထားရသူဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအများစုအနံ့ရထားတာမို့သမ္မတတင်မြှောက်ခွင့်ရဖို့အတွက်မဲအလွန်လောက်ရမယ်လို့ယုံကြည်ထားကြပါတယ်။တပ်မတော်သားကိုယ်စားလှယ်တွေကဒုတိယသမ္မတအဖြစ်တင်မြှောက်ထားတဲ့ပိုချိုကြီးဟောင်းမြင့်ဆွေကတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့တာဝန်ရှိသူလည်းဖြစ်တာကြောင့်လွတ်တော်အတွင်းကလူနည်းစုပြည်ခိုင်ဖြိုးပါတီကကိုယ်စားလှယ်တွေရဲ့မဲတွေကိုလည်းရလိမ့်မယ်လို့ခန့်မှန်းထားကြပါတယ်။တကယ်လို့ဥထင်ကျော်သားနိုင်ငံတော်သမ္မတအဖြစ်ရွေးချယ်ခြင်းခံခဲ့ရမယ်ဆိုရင်တော့နှစ်ပေါင်း90ကျော်အတွင်းမှာပထမဆုံးအယက်သားသမ္မတဖြစ်လာမှာပါ။
ကုလသမဂ္ဂလူအခွင့်ရေးကောင်စီရဲ့32ကြိမ်မြောက်ညီလာခံအတွင်းကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်မစ္စရန်ဟီလီကမြန်မာနိုင်ငံမှာလွှတ်တော်ပါဝင်အုပ်ချုပ်ရေးရန်ညားတွေမှာစစ်တပ်ကပါဝင်နေတာတရားဥပဒေပိုင်းဆိုင်ရာတွေမှာပြုပြင်ပြောင်းလဲမှုလိုအပ်နေသေးတာရခိုင်ပြည်နယ်တွင်းကအခြေအနေတွေနဲ့တိုင်းနာဒေသချို့မှာတိုက်ပွဲတွေဆက်ဖြစ်နေသေးတာကြောင့်ဒုက္ခသည်တွေတိုးပွားလာနေတဲ့အချက်တွေကိုမီးမောင်းထုတ်ပြသွားပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့လူအခွင့်ရေးညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်မစ္စရန်ဟီလီကမြန်မာနိုင်ငံတွင်လူအခွင့်အရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့မတ်လ14ရက်တနင်္လာနေ့ကအစီရင်ခံစာတင်သွင်းခဲ့တာပါ။တချိန်ကနိုင်ငံရေးအကျဉ်းသားတွေဖြစ်အကျဉ်းချခံရသူတွေအခုလွှတ်တော်အမတ်တွေဖြစ်ရွေးကောက်တင်မြှောက်ခံရပြီးလွှတ်တော်ရဲရောက်လာတာကိုကြည်ညာအဖြစ်မြန်မာနိုင်ငံတွင်ကလူအခွင့်အရေးအခြေအနေတွေဟာအတိုင်းအတာကုတည်တိုးတက်မှုရှိခဲ့တယ်ဆိုတာကိုပြသနေတာဖြစ်တဲ့အကြောင်းရန်ဟီလီကသူမရဲ့အစီရင်ခံစာအစမှာထည့်သွင်းပြောကြားလိုက်ပါတယ်။ဒါအပြင်ကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်မစ္စရန်ဟီလီရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့လည်းညီလာခံမှာလာမယ့်ရက်ပိုင်းတွင်ဆုံးဖြတ်သွားကြဖို့ရှိနေပါတယ်။
အမေရိကန်နိုင်ငံရေးစစ်တမ်းတွေအရသမ္မတလောင်းရွေးချယ်မှုတွေမှာပါတီကြီးနှစ်ခုစလုံးမှာရှေ့ကပြေးနေတဲ့ကိုယ်စားလှယ်လောင်းတွေဖြစ်ကြတဲ့ Republican Party က Donald Trump နဲ့ Democratic Party က Hillary Clinton တို့နှစ်ဦးဟာဒီကနေ့ပြည်နယ်ပေါင်း၅ခုမှာကျင်းပမဲ့ရွေးချယ်မှုတွေမှာအနိုင်ရဖို့အလားအလာရှိနေတဲ့အတွက်သူတို့ပါတီအသီးသီးကိုကိုစားပြုရှင်ပြိုင်နေမဲ့သမ္မတကိုယ်စားလှယ်လောင်းတွေဖြစ်လာဖို့ပုံမနှိစက်လာနေပြီလို့ဆိုပါတယ်။ Donald Trump ဟာပြိုင်ဘက်တီတဲ့အသာစီးရနေတဲ့အကြောင်းနဲ့Democratic Party ဘက်မှာလည်း Hillary Clinton ကသူ့ရဲ့ပြန်မဲ့ Bernie Sanders တဲ့တည်သည်သာသာအသာစီးရနေတယ်လို့ရူရူစစ်တမ်းတွေမှာဖော်ပြထားပါတယ်
။မလေးရှားဝန်ကြီးချုပ် နာဂျစ်ရာဇက်ကိုအကျဉ်ပြတ်ချဆမှုဆွဲဆွဲချက်တင်တဲ့ပတ်သက်လို့မေဂွန်မေးဝေကြိုးပမ်းခဲ့တဲ့ဩစတြေးလျသတင်းမှန်းဦးဟာမလေးရှားနိုင်ငံမှာဖန်ဆီးထိန်းသိမ်းတာခံခဲ့ရပါတယ်။သတင်းတော်လစ်စတန်ဘတ်ဆာနဲ့ရုတ်တန်ဂျာကူတူလိုဝေအာဂရိုဂူလူရိုဟာတနေ့စနေနေ့ကကုချင်းမြို့မှာဝန်ကြီးချုပ်နာဂျစ်ကဗလီတစ်ခုတည်းသို့ဝင်ရောက်လာစဉ်မှာချင်းကပ်ဖို့ကြိုးစားခဲ့တဲ့အတွက်ဖန်ဆီးခြင်းခံခဲ့ရတယ်လို့ Australian Broadcasting Corporation ကပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုရဲကောင်တို့ညင်ညာသွားကြကြတာဖြစ်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်လက်ထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီအရင်ဆုံးတော့သမ္မတရွေးချယ်ပွဲသတင်းနဲ့စပါမယ်ဒီကနေ့ပြည်ထောင်စုလွှတ်တော်မှာဒုတိယသမ္မတ၃ဦးလေးကနေသမ္မတကိုလျှို့ဝှက်မဲပေးစနစ်နဲ့ရွေးချယ်တင်မြှောက်မှာဖြစ်ပါတယ်အနိုင်ရပါတီ NLD ကတင်မြှောက်တဲ့ဒုတိယသမ္မတ၂ဦးလေးကဦးထင်ကျော်ဟာသမ္မတအဖြစ်မဲအများဆုံးရဖို့တည်ကြတဲ့လောက်ရှိနေတာကြောင့်နှစ်ပေါင်း50ကျော်အတွင်းမြန်မာနိုင်ငံမှာပထမအဆုံးအယက်သားစစ်စစ်သမ္မတဖြစ်လာမှာပါ။ကျန်ဒုတိယသမ္မတနှစ်ဦးတည်းကဒုတိယမဲအများဆုံးရသူဟာဒုတိယသမ္မတ1နဲ့တတိယအများဆုံးရသူကတော့ဒုတိယသမ္မတ2အဖြစ်ရွေးချယ်ခံရဖို့ရှိပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီယာကစူးစီးတင်ပြထားပါတယ်
။မနေ့တနင်္လာနေ့ကလွှတ်တော်မှာသမ္မတအရေးအချင်းစီစစ်ရေးအဖွဲ့ကအတီးပြုတ်လိုက်တဲ့ဒုသမ္မတ3ဦးတည်းရတအူးကိုသမ္မတအဖြစ်ဒီကနေ့လွှတ်တော်မှာရွေးချယ်တင်မြှောက်မယ့်အစီအစဉ်နဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD လွှတ်တော်အမတ်တဦးကအခုလိုပြောသွားပါတယ်
။မနေ့ဖြန်ကကြာရင်အန်တီတို့ရဲ့နိုင်ငံတော်သမ္မတနဲ့ဒုသမ္မတတွေကိုမနေ့ဖြန်လျှို့ဝှက်မယ့်ပေးစနစ်နဲ့ရွေးချယ်မှာပေါ့
။ပထမဆုံးအယက်သားသမ္မတဖြစ်လာမယ့်သူကိုရွေးချယ်မယ့်လွှတ်တော်ရဲ့လျှို့ဝှက်မယ့်ပေးစနစ်အခြေအနေဘယ်လိုရှိမလဲ။2012ခုနှစ်ကြားပြတ်ရွေးကောက်ပွဲနဲ့2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD လွှတ်တော်အမတ်ဒေါက်တာအောင်မိုးညူကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျ
။ကျွန်တော်တို့ဒီ2010တုန်းကသမ္မတယူဦးသိန်းစင်ကိုရွေးချယ်တင်မြှောက်ခဲ့တဲ့ပုံကတော့ဘယ်လိုမျိုးမဲပေးခဲ့တယ်ဘယ်လိုရွေးခဲ့တယ်ဆိုတာကျွန်တော်သေချာမသိပါဘူး။သို့တော်လည်းပဲကျွန်တော်သိရတဲ့လောက်ကတော့အဲ့ဒီတုန်းကတော့လည်းပဲလျှို့ဝှက်မဲပေးတဲ့ပုံလို့ပဲသိရတယ်။ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မဲပေးခဲ့စဉ်တုန်းကတော့နော်တန်းပြီးတန်းထွက်တာ။ဥပမာဖြင့်အေတန်းကထွက်တယ်ဆိုရင်အေတန်းကလူတွေသွားမဲပေးတယ်ဘီတန်းကထွက်တယ်ဆိုရင်ဘီတန်းလူထွက်ပြီးမဲပေးတယ်မဲပေးတာလည်းပဲရှေ့မှာလည်းပဲလွတ်လပ်စွာလျှို့ဝှက်စွာမဲပေးတာဖြစ်တဲ့အတွက်မဲပေးတဲ့သူတယောက်နဲ့တယောက်ကြားမှာလည်းအကန့်ဒီကန့်ထားတဲ့အတွက်နော်မဲပေးတဲ့နေရာမှာဘသူကဘယ်ဝဝပေးတယ်ဆိုတာလုံးဝမသိပါဘူးလျှို့ဝှက်မဲပေးတဲ့ပုံစံမှာပြီးမှကူကမဲပုံထဲကိုထည့်တာပဲအဲ့တော့ဒီဟာဟိုကြိုတင်ညှိနှိုင်းထားတာရှိကောင်းရှိမဲသို့တော်လည်းပဲဘသူဘယ်မဲကိုပေးတယ်ဆိုတာလုံးဝမသိနိုင်ပါဘူးတကယ်လျှို့ဝှက်မဲပေးတဲ့ပုံစံမှာ
ပြည်ထောင်စုလွှတ်တော်မှာလွတ်တော်ကိုယ်စားလှယ်စုစုပေါင်း664ဦးထဲမှာတက်မတော်က116ဦးနဲ့ကြက်ခိုင်ဖွံ့ဖြိုးရေးက42ဦးပေါင်းလိုက်ရင်209ဦးရှိနေပြီး NLD လွတ်တော်ကိုယ်စားလှယ်စုစုပေါင်းက390ယောက်ရှိနေတာပါဒါကြောင့်ဒေါက်ဆန်းစုကြည်ရွေးချယ်ထားတဲ့သမ္မတလောင်းတယောက်ကိုပဲ NLD ဘက်ကမဲအကုံပေးမယ်ဆိုရင်အဲ့ဒီသူဟာသမ္မတအဖြစ်တင်မြှောက်ခံရဖို့ကြိမ်းပေသွားပြီလို့ NLD ဘ ਹੁ တုတေသနလမ်းညွှန်အဖွဲ့အတွင်ရေမှုကိုမျိုးရန်အောင်သိန်းက VOE ကိုပြောပါဗျာ
။ No party နဲ့ဒုတိယသမတိရောက်ကိုပဲနှစ်ယောက်တရားချက်ကိုပဲပေါ့ဗျာ။ပုံအောင်မပေးလိုက်ရှင်သမတ်ချက်မှာပေးကြတယ်။စစ်တပ်ဘက်ကနေပြီးတော့သမတ်ဘက်ကနေပြီးတော့အင်းရဲ့ရှိကိုမပေးနိုင်ဆိုလို့ရှိရင်ကျွန်တော်တို့ပါတီကဒုတိယသမတ်ချက်ကတော့ဒုတိယသမတ်နဲ့ဖြစ်သွားလိမ့်မယ်။ဒုတိယသမတ်ဖြစ်ပြီးဖြစ်စေနှစ်ဖြစ်ပြီးဖြစ်စေအရေးမကြီးဘူး။လုပ်ပိုင်ခွင့်ကိုခွင့်အံ့တော်တူတူပဲ။
မဲအနေများပေါ်မူတည်ပြီးဒုသမရာတင်တဲ့နှစ်ဖြစ်လာမဲ့သူတွေအတွက်လုတ်ပိုင်ခွင့်အတူတူရှိမှာဖြစ်ပေမဲ့သမရာကတခုခုဖြစ်ခဲ့လို့အဲ့ဒီနေရာမှာအစားထိုးတာဝန်ယူရမယ်ဆိုရင်ဒုသမရာတစ်ကသမရာဖြစ်လာဖို့ရှိပါတယ်။ဒါနဲ့ပတ်သက်လို့2008ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အချက်ကိုကိုမျိုးရန်အောင်သိန်းကအခုလိုရှင်းပြပါဗျ။အ
ကယ်၍သမရာကတခုဖြစ်ခဲ့ရင်လို့ဒုတိယသမရာတစ်ကသမရာဖြစ်မယ်ပေါ့။အကယ်၍ဒီကဘာတကယ်ကမလားချစ်ခင်လေးပဲနှစ်ပတ်ပဲဗျမနှစ်ပတ်ပဲဆိုတော့နှစ်ပတ်အတွင်းမှာလွတ်တော်ပြည်တော်စုလွတ်တော်ခေါ်ပြီးတော့မှကမလားကိုပြင်ရွေးရမှာအဓိကပြည်တော်စုလွတ်တော်မှာကျွန်တော်တို့အဖွဲ့ချုပ်ကကိုယ်စားလှယ်တွေပဲနော်အများစုရှိနေတော့ကျွန်တော်အဖွဲ့ချုပ်ကိုယ်စားလှယ်ရပဲကမလားတယောက်ကိုပြင်ရွေးလို့ရပါတယ်အကယ်၍ကျွန်တော်တို့ရွေးလိုက်တဲ့သမ္မတကတကူဖြစ်ခဲ့လို့ဦးမင်းဆွေကဒီလိုသမ္မတဖြစ်လာခဲ့လို့ကမလားဖြစ်ခဲ့ရင်ဒီသမ္မတဖြစ်တဲ့နှစ်ပတ်ပါပဲနှစ်ပတ်ဒီလိုအချက်ကိုမရှိပါဘူးဒီရောက်ကိုကျွန်တော်သမရအပြင်နဲ့ကြည့်ရမှာပါ
ဒုသမရတွေရဲ့အရေးအချင်းပြည့်မီမှုရှိမရှိစီစစ်ရမှာ လွတ်တော်သမရလောင်းရွေးချယ်စီစီရေးအဖွဲ့ဝင်ခုနှစ်ဦးအနေနဲ့စစ်တပ်ကိုယ်စားလှယ်က NLD ကရွေးချယ်တဲ့ဦးထင်ကျော်နဲ့ဦးဟင်နရီဘန်တီယူတို့နှစ်ဦးကိုကန့်ကွက်ခဲ့တာပါ။ဒါပေမဲ့စစ်တပ်ကတင်တဲ့ဦးမြင့်ဆွေကိုတော့ကန့်ကွက်မဲမရှိခုနှစ်မဲနဲ့အတူပြုခဲ့တာဖြစ်ပါတယ်။အခုလို NLD ဘက်ကမကန့်ကွက်ပဲထောက်ခံခဲ့တဲ့အပေါ်နားလည်ပေးဖို့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာNLD လွတ်တော်အမတ်တွေနဲ့မင်းကတွေ့ဆုံရမှာပြောဆိုခဲ့ပါတယ် NLD အနေနဲ့အမျိုးသားရင်ကြားစီရေးကိုဥတည်ပြီးဆောင်ရွက်ခဲ့တာဖြစ်ကြောင်းကိုမျိုးရန်အောင်သိန်းကပြောပါတယ
်ဟိုအမစ်စစ်ပြစားတော့အပြည့်အနာစာတွေရှိနေပေမဲ့လည်းအကျိုးအကြောင်းကိုဆိုတော့လက်ခံရတဲ့အတွက်လက်ခံပေးလိုက်တာဖြစ်ပါတယ်အမျိုးစွေကိစ္စနဲ့ပတ်သက်ပြီးတော့လုံးဝဆင်းနေကြုံဖို့ပေမဲ့လည်းအဖွဲ့ချုပ်အနေနဲ့အမျိုးသားရင်ကြားစီရေးကိုဥတည်ပြီးတော့လက်ခံပေးလိုက်တယ်လို့ပဲဆိုဖြစ်ပါရစေ
အခုလိုဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ကပူးပေါင်းဆောင်ရွက်လူစိတ်ကိုလက်တွေ့ပြသနေပြီမဲ့တက်မတော်ဘက်ကဘလောက်ထိပါဝင်ဆောင်ရွက်လာမလဲဆိုတာကိုတော့ပြည်သူအများကမေးခွန်းထုတ်စရာဖြစ်နေပါတယ်ရှင
်။မိုင်းအင်ဂျင်နိုင်စူးစီးတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။တစ်ဆက်ထဲမှာပဲနောက်ထပ်မြန်မာနိုင်ငံအရေးနိုင်ငံရေးအနာဂတ်အခြေအနေကိုကြည့်ရအောင်ပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီသားဦးဆောင်ပြီးတော့မကြခင်အစိုးရအသစ်တရက်ဖွဲ့စည်းတာမယ်ဆိုရင်တမရအဖြစ်တာဝန်ယူခွင့်မရှိတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ပါတီကိုဆက်လက်ပြီးတော့ဥဆောင်သွားမှာဖြစ်တယ်လို့ပါတီရဲ့ထိပ်တန်းတာဝန်ရှိသူတူကပြောပါရယ်။ဒါပေမဲ့လည်းတမရအထက်ကနေမယ်လို့ပြောခဲ့မှုတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့အစိုးရဖွဲ့ထဲမှာအစ်မင်တာဝန်တစ်ခုပါဝင်မယ်ဆိုရင်ဖြစ်နိုင်တဲ့အလားအလာတွေရှိတယ်လို့လည်းအခက်ခတ်တွေကယူဆနေကြပါရယ်။ဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံရေးဥဆောင်မှုအခန်းကဏ္ဍရှေ့အလားအလာနဲ့ပတ်သက်ပြီးတော့အမြင်တွေကိုတော့ကိုဝင်းမင်းကတင်ပြပေးထားပါရယ်
။ဟုတ်ကဲ့ပါ။ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေနဲ့အစိုးရဖွဲ့မှဝင်လို့ရင်ပါတီကနေထွက်ရမှာမို့အပြင်ကနေအားလုံးကိုလွတ်လွတ်လပ်လပ်ဥဆောင်နိုင်အောင်ပါတီမှာပြန်လုပ်မယ်လို့သူသုံးသပ်ထားကြောင်းပြောခွင့်ရဦးညံဝင်ကအခုလိုထုတ်ပြောလိုက်ပါတယ
်ကျွန်တော်တို့အခုဥပဒေကြားတန်းချက်တွေလက်ရှိနိုင်ငံရေးအခြေအနေပေါ်မှာသုံးသပ်ရင်ဒေါက်တာဆုကြီးကပါတီမှာပဲเนาะဟိုရှိနေပြီးတော့ထိန်းချုပ်ဆောင်ရွက်သွားမယ်လို့ကျွန်တော်အဲ့လိုပဲမြင်တယ်လေ
ဒါပေမဲ့သုံးသပ်သူသတင်းစာဆရာဦးစီသူအောင်မြင့်ကတော့အခုလိုဥညဝင်းပြောတာထက်စာရင်ဒေါန်ဆန်းစုကြည်အနေနဲ့အစိုးရအဖွဲ့ထဲမှာအရေးပါတဲ့နေရာတစ်ခုကနေဥဆောင်သွားနိုင်တယ်လို့ဆိုပါတယ်
။တိုင်းပြည်ကိုဒီအပြောင်းလဲလုပ်ဖို့တွေပါဒီအကုန်လုံးကဒေါန်ဆန်းစုကြည်ကသူဥဆောင်မှာပဲဖြစ်မယ်။နောက်တစ်ခုကအခုသမရတွေဒီသမရတွေသူတို့ရွေးချယ်ထားပုံကအဲ့သမရတွေဒုသမရတွေကတိုင်းပြည်ကိုဥဆောင်သွားဖို့ဆိုတဲ့ပုံစံမျိုးမဟုတ်ဘူး။သမရတွေဒုသမရတွေကဒေါန်ဆန်းစုကြည်ကိုကူညီဖို့ဆိုတဲ့ပုံစံမျိုးနဲ့သူတို့ရွေးချယ်ထားတာ။အဲ့တော့ဒေါက်တာသူကြီးကအစိုးရအဖွဲ့ကိုဥဆောင်နိုင်တယ်လို့ပဲကျွန်တော်နားလဲတယ်။အဲဒါဥဆောင်တဲ့ခါကျရင်လည်းအစိုးရအဖွဲ့မှာပဲသူရာထူးယူနိုင်တယ်လို့ကျွန်တော်ထင်တယ်
။အဲဒီတော့ဘာလို့အခုလိုထင်ရပါလဲလို့မေးရမှာဥစီသူအောင်မြင့်ကဆက်ပြီးဒေါက်တာသူကြီးနည်းနဲ့အဲ့ဒီလိုပြောလာခဲ့လို့ဖြစ်တယ်လို့ဆက်ပြောပါလေ
။ဒေါက်တာသူကြီးကဒီအစိုးရအဖွဲ့ကနေပြီးတော့မှဒီအစိုးရအဖွဲ့ကိုသူဥဆောင်တယ်လို့သူပြောတာဒီချိန်မှကသူပြောထားတယ်။နောက်သမရသူလုံးခွင့်မရဘူးဆိုတော့လေရတဲ့ကိစ္စမရှိဘူးသမရသူမြင်ကြမယ်ပါညာသူပြောရတဲ့ခါကျတော့ကျွန်တော်တို့ကအဲ့ဒါကိုပဲအတီးလို့မှတ်ထားတယ
်ဒီနေရာမှာဘလို့အရေးပါတဲ့ယာရုမျိုးဒေါန်ဆန်းစုကြည်အနေနဲ့ပါဝင်နိုင်ပါသလဲလို့မေးရမှာတော့တက်မတော်ခေါင်းဆောင်ပိုင်းနဲ့အဓိကဆက်ဆံမှုရှိတဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုဝင်ကျင်ရင်တော့နိုင်ငံခြားရေးဝန်ကြီးလုပ်ဖို့ဖြစ်နိုင်တယ်လို့ဦးစီသူအောင်မြင့်ကဆက်ပြောပါတယ
်ကျွန်တော်တူချင်းထင်မြင်ချက်ကတော့ဒေါန်ဆန်းစုကြည်ကအဲ့လိုပေါ့နော်ဝန်ကြီးတနေရအဲ့ဒီဝန်ကြီးကအနာတရမင်းအကိုင်တွေ့လို့ရတဲ့ဝင်ကြီးဖြစ်နေတယ်ပြီးရင်နိုင်လိုက်ဝင်ကြီးအနေနဲ့လည်းသူခံယူလိုက်မယ်လို့ကျွန်တော်ထင်တယ
်ဒါပေမဲ့ NLD ပါတီပြောခွင့်ရဦးညဝင်းကတော့
ပါတီကနေမလုပ်လို့ရှိရင်ပါတီအလုပ်ကိုလုပ်ခွင့်မရှိတော့ဘူးမှသူတို့ပြောနေတဲ့နိုင်ငံခြားရေးဝန်ကြီးလုပ်မယ်နိုင်ငံခြားရေးဝန်ကြီးလုပ်လို့ရှိရင်ပါတီလှုပ်ရှားမှုမှာပါဝင်ခွင့်မရှိတော့ဘူးဥပဒေကတခါလဲကန့်သတ်တာအဲ့ဒါနဲ့ဆိုင်ရင်ပါတီမှာရှိနေတာရိုးရိုးရှိနေတာပို့ပြီးတော့ပါဝင်ခွင့်လွတ်လပ်တယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်
အဲ့တော့ဦးညဝင်အခုလိုပြောတာလက်တွေ့ဖြစ်လာနိုင်မှုဘယ်လောက်ရှိတယ်လဲလို့မေးရမှာတော့ဦးညဝင်က
ကျွန်တော်အမြင်တိုင်းဖြစ်လာမယ်လို့ပဲတွက်ပါတယ်ကျွန်တော်တို့ဒီကြားထဲမှာလည်းဒေါန်ဆန်းစုကြည်နဲ့ကျွန်တော်တို့တွေ့ကြတယ်မရှိပါဘူ
းတကယ်တော့အခုလိုဒေါန်ဆန်းစုကြည်ဆွေရသစ်အောက်မှာဘာဆက်လို့မလဲလို့စိတ်ဝင်စားလာတာကတော့မြမနိုင်ငံအာဏာလွှဲပြောင်းမှာဒေါန်ဆန်းစုကြည်တမရဖြစ်ရေးဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကကန့်သတ်ထားတာကြောင့်သူမနဲ့နှိစက်တစ္ဆာရှိသူနှုတ်ကိုတမရနဲ့ဒုတမရဖြစ်ရေးအဆိုပြုပြီးမှသမရလောင်းစီစီရဲ့ဖွယ်ထဲမှာတမရဘက်ကထောက်ခံမှုမပေးဘဲကြားနေခဲ့တာကန့်ကွက်ခဲ့တာတွေဖြစ်လာခြင်းမှာဖြစ်ပါတယ်ခင်ဗျာ
ကိုဝင်းမင်းစုံစမ်းစုစည်းပြီးတော့တင်ပြတော့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့တင်ပြမဲ့သတင်းလွှာကတော့ ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့32ကြိမ်မြောက်ညီလာခံအကြောင်းမှာ32ကြိမ်မြောက်လူခွင့်ရေးညီလာခံအတွင်းမှာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီကမြန်မာနိုင်ငံမှာလွှတ်တော်ပါဝင်အုပ်ချုပ်ရေးရန်ညားတွေမှာစစ်တပ်ကပါဝင်နေတာတရားဥပဒေပိုင်းဆင်ရတွေမှာပြည်ပြင်ပြောင်းလဲမှုတွေလိုအပ်နေသေးတာရခိုင်ပြည်နယ်အတွင်းအခြေအနေတွေနဲ့တိုင်းရင်းသားဒေသတချို့မှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေသေးတာကြောင့်ဒုက္ခသည်တွေတိုးများလာနေတဲ့အချက်တွေကိုမီးမောင်းထိုးပြီးတော့တင်ပြသွားခဲ့ပါတယ်။လူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့အနာဂတ်အရေးနဲ့ပတ်သက်လို့လည်းဒီညီလာခံအတွင်းလူခွင့်ရေးကောင်စီကဆုံးဖြတ်ချက်ချဖို့ရှိပါတယ်။အပြည့်စုံကိုကိုဇော်ဝင်းလိုင်တင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့လူခွင့်ရေးညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ဆန်ဟီလီကမြန်မာနိုင်ငံအတွင်းကလူခွင့်ရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့မလ14ရက်တနင်္လာနေ့ကအစဉ်ခံစားတင်သွင်းခဲ့တာပါ။တချင်းကနိုင်ငံရေးအကျဉ်းသားတွေအဖြစ်အကျဉ်းချခံခဲ့ရသူတွေအခုလွတ်တော်အမတ်တွေအဖြစ်ရွေးကောက်တင်မြှောက်ခံရပြီးလွတ်တော်ရဲရောက်လာတာကိုကြည်ချင်းအဖြစ်မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေဟာအတိုင်းအတာတစ်ခုအထိတိုးတက်မှုရှိခဲ့တယ်ဆိုတာကိုပြသနေတာဖြစ်တဲ့အကြောင်းရန်ဟီလီကသူမရဲ့အစဉ်ခံစားအစမှာအခုလိုပြောကြားလိုက်ပါတယ်။
It is a testament to the scale of change that over 100 former political prisoners, once of concern to this council, are now sitting in parliament and that Dong San Suu Kyi so yin me kin phit khe de
nai nai yi chin da hong tia jo ha khu so tu twet twin yauk ni ba ni da a pyin yin ga 5 ni ni ba ja nei in che chou chak khan kye ya de Dong San Suu Kyi ko dai ha le chut daw ma adik nai ngan yi party khong saung phit la ni ba bi ရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့တမိုင်မှာစာမျက်နှာသစ်စတင်လိုက်တဲ့ရည်လက္ခဏာပါပဲ။ဒါပေမဲ့လှုပ်ဆောင်စရာတွေကအများကြီးကြန့်ရှိနေပါသေးတယ်။အစိုးရတစ်တိုင်းလိုပါပဲ။လာမယ့်သတင်းပတ်တွေမှာအကဲဆတ်မှုတွေအများကြီးရင်ဆိုင်ရမှာပါ။သတိထားကင်တွေရမယ့်ကိစ္စရပ်တွေလည်းအများကြီးရှိမှာပါ
။ဒါပြင်လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံအတွင်းဆက်လက်လှုပ်ဆောင်စရာရှိနေသေးတဲ့အကြံပြုချက်၄ချက်ကိုလည်းရန်ဟီလီကအဆိုပြုတင်သွင်းခဲ့တာမှာပထမအချက်အနေနဲ့ကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဖြစ်တယ်လို့ပြောပါတယ်
။ The first relates to existing structural challenges. The constitution continues to grant the military 25% of seats in both houses of parliament and the state and regional legislatures.This gives them an effective veto on constitutional changes which require a 75% majority.
ဒီမှာကတော့လက်ရှိအုပ်ချုပ်ရေးရန်တရားနှင့်တက်ဆိုင်တဲ့အကဲဆတ်မှုပါပဲ။ဖွဲ့စည်းပုံခြေကဥပဒေအရစစ်တပ်ကူးစက်25ရာခိုင်နှုန်းဟာလွတ်တော်နှစ်စလုံးပြင်ပြည်နယ်နဲ့တိုင်းတို့မှာပါဝင်တာဖြစ်ပါလေ။ဒါကြောင့်ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်နိုင်ဖို့လိုအပ်မယ့်အမှတ်နေရာ25ရာခိုင်နှုန်းရဲ့ထောက်ခံမှုမရရှိနိုင်အောင်သူတို့ကဗီတိုအာဏာပေးထားတယ်လို့ဖြစ်နေပါလေ။ဒါအပြင်အရေးကြီးတဲ့ဝင်ကြီးဌာန၃ခုဖြစ်တဲ့ကာကွယ်ရေးပြည်ထရေးနဲ့နေဆက်လုံခြုံရေးဝင်ကြီးဌာနတို့ဟာလည်းစစ်တပ်ရဲ့လက်အောက်မှာရှိနေပါလေ။ဒီဝင်ကြီးဌာန၃ခုစလုံးတို့ဟာလူ့အခွင့်အရေးခြေနေတွတ်တယ်ကောက်မွန်စေဖို့လှုပ်ဆောင်ရမှာအရေးကြီးတဲ့ကဏ္ဍတွေပဲဖြစ်ပါလေ
။ဒုတိယအချက်အနေနဲ့တရားဥပဒေစိုးမိုးရေးကဏ္ဍတွေမှာပြုပြင်စရာတွေအများကြီးရှိသေးတယ်ဆိုတဲ့အချက်ကိုထောက်ပြပြောဆိုခဲ့ပါလေ
။ Secondly, I would like to highlight the need for legislative reform.I welcome some of the steps taken since 2011 to review and amend laws that did not meet international standards. Yet, hundreds of laws remain on the books which do not comply with Myanmar's human rights obligations. Some of them are old laws,
while others have been recently enacted. The government is right even the law.နိုင်ငံရဲ့လူခွင့်အရလိုက်နာရမယ့်တာဝန်တွေနဲ့မကိုက်ကြီးတဲ့ဥပဒေတွေယာနဲ့ချီပြီးကြန့်ရှိနေသေးပါတယ်။တချို့တို့ကတော့ဥပဒေဟောင်းတွေဖြစ်တယ်လို့တချို့တို့ကတော့မကြမီကပဲအတည်ပြုခဲ့တာတွေရှိပါတယ်
။တတိယအချက်အနေနဲ့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုလူခွင့်ရဲ့အထူးကိုယ်စားလှယ်ရန်ဟီလီကတင်ပြခဲ့ပါတယ်
။ The third issue is the situation in Rakhine State.The arrival of a new government is an opportunity to break from the tragic status quo. I am aware of the complexity of the issues at stake and the severe underdevelopment affecting all communities in the state. But development efforts...
တတိယကတော့ရခိုင်ပြည်နယ်အခြေအနေပါ။အစိုးရသည်တက်လာမှာဖြစ်တဲ့အတွက်ကြောင့်ဒါဟာအတိတ်ကကြီးကွယ်ပွေရာဖြစ်ရကံဒီရုံထွက်နိုင်မဲ့အခွင့်အကောင်းတရပါပဲ။အခြေအနေဟာရှုပ်ထွေးတယ်ဆိုတာကိုကျွန်မနားလည်ပါတယ်။ဒါပေမဲ့လို့ဖွံ့ဖြိုးမှုခုနည်းတဲ့တော့မလောက်ပါဘူးလူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်စရာကောင်းတဲ့လက်တွေအခြေအနေမှာဆိုးရွားနေတဲ့ရခိုင်ပြည်နယ်ရဲ့လူနေမှုစနစ်ကိုအခိုင်အမာနဲ့အလင်းအမြန်ပြုပြင်ဆောင်ရွက်ပေးဖို့လိုအပ်ပါလေ
စရုပ်ထအချက်အနေနဲ့ကတော့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေအတွင်းတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတဲ့အတွက်ဒုက္ခသည်အရေးအတွက်တွေပုံမူများပြားလာနေတယ်ဆိုတာကိုထောက်ပြပြောဆိုခဲ့ပါတယ
် But many significant challenges remain. Seven groups decided not to sign the ceasefire agreement and three groups were excluded from the process altogether. In the meantime, as we speak, hot spots of conflict continue and even may intensify. Fighting is accompanied by a long list of conflict-related human rights violations reportedly committed against civilians and all parties.
ကျွန်မအခုတင်သွင်းနေကြီးမှာပဲတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားပြီးတော့အခြေအနေဟာပိုပြီးတော့ပြင်းထန်လာနိုင်စရာအကြောင်းရှိပါတယ်။တိုက်ခိုက်မှုတွေမှာလူအခွင့်အရေးကျူးလွန်ချိုးဖောက်မှုတွေရှိနေပါတယ်။အုပ်စုအလုံးတို့ကတရားနီလာမကြဘဲတပ်ဖြတ်မှုတွေနှိပ်စက်ညှဉ်းပန်းမှုတွေအသက်မပြည့်သူတွေကိုအတ္တမလိုအပ်ပြီးခိုင်းစေဖို့ပြန်ပေးဆွဲတာတွေလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေစတဲ့ကျူးလွန်မှုတွေရှိတာတွေ့ရပါတယ
်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးအထုကိုယ်စားလှယ်ရဟီလီအပါအဝင်နိုင်ငံအသီးသီးကတင်ပြခဲ့ကြတဲ့အချက်တွေဟာလက်တွေ့အခြေအနေတွေနဲ့ကွာခြားနေတယ်လို့မြန်မာအစိုးရအမြဲတမ်းကိုယ်စားလှယ်ဥမောင်ဝေကပြန်လည်တုံ့ပြန်ခဲ့ပါတယ်
So it is their views are very far from the reality on the ground. And the discussions on the sexual violence in Myanmar, it is in our view too much exaggeration. It is exaggerated for...
တို့ရဲ့အမြင်တွေဟာလက်တွေ့ဖြစ်ရတဲ့တိတ်ကိုကွာခြားနေကြပါတယ်။မြန်မာနိုင်ငံမှာလိမ္မိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်လို့လည်းကျွန်တော်တို့အမြင်မှာတိတ်ကိုအကျေချဲ့ပြောဆိုထားတာတွေ့ရပါတယ်။လူတွေခံစားချက်ပြင်းပြအောင်အကျေချဲ့ထားတာပါ။OHCR ရုံးခန်းဖွင့်ဖို့ကိစ္စနဲ့ပတ်သက်လို့လည်းကျွန်တော်တို့မကြာခဏတုံ့ပြန်ခဲ့ပြီးဖြစ်ပါတယ်။အခုမပြောလို့တော့ပါဘူး။ရခိုင်ပြည်နယ်နဲ့ပတ်သက်လို့လည်းကျွန်တော်တို့ရဲ့အမြင်တွေကိုတင်ပြခဲ့ပြီးဖြစ်ပါတယ်။ဒီညီလာခံမှာကျွန်တော်တို့သတိထားမိတဲ့အချက်ကကိုယ်စားလှယ်အများစုဟာဘာသာရေးကိုရှေ့တန်းတင်လို့ကြတဲ့အတွက်ဒါဟာမသင့်တော်ပါဘူး။တကယ်တော့သူတို့ဟာအမုန်းတရားပွားဖို့ပြောဆိုနေကြတာမျိုးဖြစ်နေတဲ့အတွက်လူခွင့်ရေးကောင်စီမှာသူတို့ရဲ့အခုလိုအမြင်တွေကိုအမုန်းတရားပွားစီတဲ့စကားမျိုးတွေကိုမပြောသင့်ကြပါဘူ
းတတနာပတ်တာကြံတော့တဲ့သမရဦးသိန်းစိန်အစိုးရအနေနဲ့ကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်ပေးဖို့နဲ့နောက်တက်လာမယ့်အစိုးရအသည့်အနေနဲ့လည်းရပ်ပေါင်းတရာအတွင်းလှုပ်ဆောင်သင့်တဲ့အကြံပြုချက်တွေကိုဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကိုတင်ပြထားပြီးဖြစ်တယ်လို့ရန်ဟီလီကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းစူးစီးတင်ပြသွားတာဖြစ်ပါတယ်ခင်ဗျာသောတာရှင်များခင်ဗျာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေဘန်ကောက်ကိုသွားမဲ့ခီးတဲ့တင်ဘတ်စကားတစ်စီးရဲ့ပစ္စည်းထားတဲ့အတွင်းပိုင်းအလုံးပိတ်အခန်းတစ်ခုတွင်မှာတည်ဆောင်လာတဲ့လူကုန်ကူးခံရတဲ့မြန်မာနိုင်ငံသား12ဦးကိုမတ်လ13ရက်နေ့ညကထိုင်းနိုင်ငံရဲစစ်ဆေးရေးဂိတ်တစ်ခုကနေဖမ်းဆီးမိခဲ့ပါတယ်အကြောင်းစုံကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်မြောက်ရီမြို့ကနေမဲဆောက်မြို့အထိလူပွဲစားတွေကနေတည်ဆောင်လာပြီးဘန်ကောက်မြို့ကိုပို့ဆောင်ဖို့အတွက်မြန်မာနိုင်ငံသား12ဦးကိုမဲဆောက်ဘန်ကောက်ပြေးဆွဲနေတဲ့ခီးစဲတင်ဘတ်စကားကြီးရဲ့အောက်ပစ္စည်းထားတဲ့နေရာအလုံးပိတ်တဲ့အခန်းထဲကိုထည့်ပြီးတည်ဆောင်လာခဲ့တာပါသူတို့ကိုမဲဆောက်အထွက်စစ်ဆေးရေးဂိတ်တစ်ခုမှာထိုင်းနယ်ခြားသောတပ်ကရှာဖွေစစ်ဆေးရာမှာတွေ့ရှိခဲ့တာဖြစ်ပါတယ်မဲဆောက်မြို့ကအလုံသမားရေးလှုပ်ရှားသူတဦးကတော့မြန်မာနိုင်ငံသားတွေကိုလူကုန်ကူးသူတွေကဘလို့တည်ဆောင်ခဲ့တယ်လဲဆိုတာကိုအခုလိုရှင်းပြပါဗျာ
။ဒီဘန်ကောက်ကိုဒီလူကယ်ရီတွေတည်တဲ့ပုံစံမျိုးတည်တဲ့ကဒီလိုကားကြီးတွေစီရပါတော့။ဒါကားကြီးတွေအောက်ထပ်မှာဒီလိုပစ္စည်းတွေထည့်တယ်။ထည့်တဲ့ခါကျတော့ဆိုရှင်သူတို့လူတွေကိုအဲ့အောက်ထပ်မှာထည့်သွားတယ်။ထည့်သွားတယ်ထည့်သွားတဲ့ခါကျတော့ဒီလူတွေကတော့ပိတ်ထားတာပါနော်
။ဒါဟာပထမဦးဆုံးအချိန်တော့မဟုတ်ပါဘူး။အခုလိုမျိုးပုံစံမျိုးတွေအလားတူပုံစံမျိုးတွေနဲ့မြန်မာနိုင်ငံသားတွေဟာအလောက်ကိုင်းကောင်းမယ်လို့ယူဆရတဲ့ဘန်ကောက်မြို့လိုနေရာကိုနီလန်ပေါင်းစုံနဲ့တက်နေကြတာဖြစ်တယ်လို့လည်းဆိုပါတယ်
။ဂိတ်တွေကျော်ဖြတ်ပြီးသွားတာရှိတယ်ဒီလိုကားတွေနဲ့တိုက်ရိုက်သွားတာရှိတယ်။ဒါကအမြဲသက်ဆင်ဖြစ်နေကြပုံစံပါပါ။မြန်မာနိုင်ငံမှာအလောက်ပါတယ်လေ။သူကအိမ်မှာဥစားဗမာလူမှာပါအလုံးမှမလုပ်လို့မရတဲ့အခါကျတော့သူတို့တခြားနိုင်ငံတွေမှာသူတို့တက်ဆုံဆံပြန်သွားကြတာပါ။
ထိုင်းနိုင်ငံတွင်အလောက်ကန်ရှာဖွေဖို့လာကြတဲ့မြန်မာနိုင်ငံသားတွေတဲကတချို့ဟာလူကုန်ကူးခံရပြီးများသောအားဖြင့်ငါးဖမ်းလေတွေနဲ့ရေတပ်ပစ္စည်းတွေထုတ်လုပ်တဲ့အလုပ်ရုံတွေမှာရောင်းစားခံရမှုတွေရှိနေတယ်ဆိုပြီးလူအခွင့်အရေးအဖွဲ့တွေကဆိုပါတယ်လူကုန်ကူးခံရမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖြစ်ရေးအစီရင်ခံစာထဲမှာမြန်မာနိုင်ငံကိုတရားတူးလို့ခေါ်တဲ့စောင့်ကြည့်စည်းရင်းထဲမှာထည့်ထားပေမဲ့မြန်မာနိုင်ငံသားရွှေပြောင်းလူသမားတွေနဲ့ဆက်ဆက်နေတဲ့ထိုင်းနိုင်ငံကတော့တရား3လို့ခေါ်တဲ့အစိုးဆုံးအဆင့်ကိုသတ်မှတ်ခံထားရတာပါ
Thank you. VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။တို့တော်ရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။တိုင်းတို့မီတာ32 40တို့အပြင်လိုင်းဒိုမီတာ90 kHz 9999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမယ့်အထဲမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုတင်ပြပြီးမှဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့
အခုကျွန်တော်တို့သုံးနေတဲ့ဆေးဝါးတွေရောဖလျားဖြစ်ပစ္စည်းတွေရောအီလက်ထရောနစ်ပစ္စည်းတွေရောအထူးသဖြင့်ဒီမျိုးစုံရောက်ကလေးနဲ့
ဒါကတော့အပတ်စဉ်စီဝါရေးကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်။ဒါအပြင်သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုချိန်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်။
Myanmar's expected president is an unlikely leader. မြန်မာသမ္မတဟာတနေ့မှခေါင်းဆောင်တစ်ယောက်ဖြစ်လိမ့်မယ်လို့မျှော်လင့်မထားတဲ့ပုံကိုဆိုပြီးခေါင်းစဉ်ကရေးသားထားတဲ့ AP သတင်းဌာနရဲ့ဆောင်းပါးကိုဦးစွာပထမတင်ပြတင်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီရရှိစေရမယ်ဆိုတဲ့ယုံကြည်မှုအပြည့်နဲ့စီယုံလှုပ်ရှားမှုလုပ်ငန်းတွေလုပ်နေစဉ်တစ်လျှောက်လုံးနှစ်ပေါင်းများစွာဒေါ်အောင်ဆန်းစုကြည်နဲ့အတူလိုက်ပါဆောင်ရွက်ခဲ့သူဦးတင်ကျော်ကိုနိုင်ငံတော်တမရဖြစ်လာဖို့အတွက်အင်္ဂါနေ့မှာသူမကရွေးချယ်လိုက်ပါတယ်ဆိုပြီးတော့အစချီရေးသားထားပါတယ်။စကားကိုနူးနူးညံ့ညံ့ပြောဆိုတတ်ပြီးစာပေကိုခုံမင်နှစ်တက်သူစာရေးသားသူဦးတင်ကျော်ဟာဆယ်စုနှစ်တွေကြာမြင့်ကလေးကနိုင်ငံသားရေးဝန်ကြီးဌာနရဲ့တာဝန်ကိုဆွတ်လွတ်ပြီးတော့ငယ်ပေါင်းမိတ်ဆွေဒေါ်အောင်ဆန်းစုကြည်နဲ့သူမရဲ့ပါတီကိုကူညီဆောင်ရွက်ပေးလာခဲ့သူဖြစ်တယ်လို့យေတာထားပါတယ်။မြန်မာနိုင်ငံမှာစစ်အစိုးရအုပ်ချုပ်နေစဉ်ကာလတုန်းကလည်းတခြားဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေနဲ့အတူထောင်နှံဆန်ခဲ့ရသူဖြစ်တယ်လို့ဆိုရတယ်။ပြီးခဲ့တဲ့သတင်းပတ်အထိမြန်မာပြည်သူလူထုအနေနဲ့ကောပြည်ပကပါရာစုနှစ်တဝက်ကျော်အတွင်းပထမအဆုံးပေါ်ပေါက်လာမဲ့ဒီမိုကရေစီနှီးကြရွေးချယ်တင်မြှောက်ခံအစိုးရရဲ့သမရတအုပ်ဖြစ်လာလိမ့်မယ်လို့ထင်မထားခဲ့ကြဘူးလို့យေတာထားပါတယ်။နိုဝင်ဘာလတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဒေါ်အောင်ဆန်းစုကြည်ရဲ့ LND ပါတီကအပြတ်အသတ်နိုင်ရရှိခဲ့ပေမဲ့အခြေခံဥပဒေအရသူမအနေနဲ့သမရရာဒူးဆက်ခံပိုင်ခွင့်တားမြစ်ထားခဲ့တဲ့အတွက်အကြံပေးတူလည်းဖြစ်ယုံကြည်စိတ်ချရတဲ့ငွေတငယ်ချင်းဖြစ်သူကိုသမရအဖြစ်တင်မြှောက်ပြီးနောက်ွယ်ကနေအုပ်ချုပ်ရေးကိုစီမံဆုံးဖြတ်ချက်တွေပြုလုပ်မယ်ဆိုပြီးတော့သူမကအကြံဉာဏ်ပြောဆိုခဲ့ပါတယ်။အသက်80အရွယ်ရှိပြီဖြစ်တဲ့ဦးတင်ကျော်ဟာ1992ခုနှစ်လောက်ကစလို့အသက်82နှစ်အရွယ်ရှိပြီဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့အနီးမှာရပ်တည်ခဲ့သူတူဖြစ်ပါတယ်။ကြဗျာဆရာကြီးမင်းသူဝင်ရဲ့သားဖြစ်တယ်လို့ NLD ပါတီတီထောင်ခဲ့ရမှာပါဝင်ခဲ့သူတူဖြစ်တဲ့ဥလွင်ရဲ့သားသမီးလည်းဖြစ်တယ်လို့ဆိုပါတယ်။အခုချိန်မှာတော့ဥထင်ညိုအပါဝင်ပြီးတောင်စုလွတ်တော်အမျိုးသားလွတ်တော်နဲ့တောင်တော်သားကိုစလဲအစုဖွဲ့ကရွေးချယ်ထားတဲ့ဒုတိယသမ္မတလောင်းစုစုပေါင်း3ယောက်ရှိပါတယ်။အဲ့ဒီထဲကမှဒီကနေ့သမ္မတကိုမဲပေးပြီးတော့ရွေးချယ်ကြမှာပါဒေါ်အောင်ဆန်းစုကြည်ကတရားရွေးချယ်လိုက်တဲ့ဦးထင်ကျော်ဟာမဲအများဆုံးနဲ့တမရအဖြစ်ရွေးချယ်ခံဖို့အမျှော်လင့်ရဆုံးသူဖြစ်တဲ့အကြောင်းစသဖြင့်ရေးသားထားပါတယ်ဆက်လက်တင်ပြပေးချင်တာကတော့ဗြိတိန်နိုင်ငံထုတ် The Independent သတင်းစာမှာပီတာပေါ်ဖန်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်ဒေါ်အောင်ဆန်းစုကြည်အတွက်အခက်ခဲဆုံးအလုပ်ဟာမြန်မာနိုင်ငံသားတွေအားလုံးကိုတစည်းတစ်လုံးနဲ့ဖြစ်အောင်ပြုလုပ်ပေးရဖြစ်တယ်ဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားပါတယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရဟာဧပြီလ1ရက်နေ့မှာနိုင်ငံအာဏာကိုလွှဲပြောင်းလက်ခံရယူတော့မှာဖြစ်ပါတယ်။အာဏာလွှဲပြောင်းပေးရမယ့်သမ္မတဦးသိန်းစိန်အစိုးရရဲ့အဓိကအောင်မြင်မှုကတော့ပြီးခဲ့တဲ့အောက်တိုဘာလအတွင်းလက်မှတ်ရေးထိုးခဲ့တဲ့ NCA လို့ခေါ်တဲ့နိုင်ငံတော်အပြစ်ခတ်ရစရေးစာချုပ်ချုပ်ဆိုနိုင်မှုပဲဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ကိုကန့်ဒေတာရှမ်းနဲ့ကချင်းအပါအဝင်နိုင်ငံရဲ့မြောက်ပိုင်းမှာအစိုးရတပ်နဲ့တိုင်းသာတပ်တွေကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့် NCA ရဲ့တက်ရောက်မှုကတော့နေပါတယ်လို့ထောက်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီထိတ်တန်းခေါင်းဆောင်တွေက NCA ကိုအတိမတ်ပြုတ်ခဲ့ပြီးတိုင်းရင်းသားတွေနဲ့ညီညွတ်ရေးရရှိဖို့ဟာအစိုးရတည်းရဲ့ဦးစားပေးလုပ်ငန်းဖြစ်တယ်လို့လည်းပြောထားပါတယ်။ တနင်္ဂနွေလုံးကပြည်သူလူအများစုနဲ့တိုင်းသားမျိုးနွယ်စုတွေရဲ့ထောက်ခံမှုနိုဝင်ဘာလမှာကျင်းပတဲ့ရွေးကောက်ပွဲမှာရရှိခဲ့ပြီးဖြစ်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ကတော့အောင်မြင်စွာဆောင်ရွက်နိုင်ပါလိမ့်မယ်ဆိုပြီးတော့ရေးသားထားပါတယ်အပြည့်စုံကို The Independent မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
သရရှင်များရှင်တမတော်ကရွေးချယ်တဲ့ဒုသမ္မတတဦးအပါအဝင်အစိုးရတက်ကိုဥဆောင်မဲ့သူတွေကိုမကြခင်လွှတ်တော်ကတင်မြှောက်ဖို့ရှိနေပါတယ်စစ်တပ်ကကြောထားနောက်ခံပေးထားသူတွေပါလာမဲ့အယက်သားစစ်စစ်မဖြစ်တဖြစ်အစိုးရတည်းရဲ့ဒီမိုကရေစီပေါ်ဆောင်ရေးလမ်းကြောင်းဟာဖြောင်ပြူးနိုင်မှာမလားပြောင်းလဲချိန်တန်ပြီးဆိုတဲ့စောင့်မုန်းတဲ့ရွေးကောက်ပွဲမှာအနိုင်ရလာတဲ့ NLD ပါတီအနေနဲ့ရောဂရိအတိုင်းအကောင့်ထဲပေါ်နိုင်ပါမလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လည်လံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေရှင်။
အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအစီအစဉ်မတိုင်ခင်မှာအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနှံ့ကြပါပြီ။မနက်ခင်းတိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ။
ဒီကိမနဲ့တင်ပြမယ် EDM အတုံးကတော့
front runner
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက F R O N T front ကရှေ့ R U N N E R runner ကအပြေးသမားဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘက်ကတော့ရှေ့ကပြင်းနေတဲ့လူပေါ့ EDM ဒီဘက်ကလည်းရှင်းပါတယ်ရှေ့ကပြင်းနေသူဆိုရင်နိုင်ဖို့အလားအလာအကောင်ဆုံးလူလို့အဓိပ္ပာယ်ယူနိုင်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Jim Brown is the front runner in the governor's race. Most of the voters support him.
Jim Brown ဟာပြည်내အုပ်ချုပ်ရေးမှုရွေးကောက်ပွဲမှာအနိုင်ရမယ်အလားအလာအကောင်ဆုံးလူပဲပေါ့မဲဆန္ဒရှိအများစုကလည်းသူ့ကိုထောက်ခံကြတယ်လေလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် Jim Brown is the front runner in the governor's race. Most of the voters support him.
အနိုင်ရဖို့အလားအလာအကောင်ဆုံးလူဖြစ်နေတဲ့ဆိုရင် EDM အသုံးရဘယ်လိုပြောမလဲ
Front runner
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်စီစဉ်တင်ဆက်တဲ့ American Indian 3 English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်အစီအစဉ်လေးကိုတင်ဆက်ပြီးတော့မှာပါရင်းဆုံးကြားမှာကတော့စီးပွားရေးကဏ္ဍပါတရုတ်နဲ့မြန်မာနိုင်ငံတို့ကြားကုန်သွယ်ရေးဟာပြီးခဲ့တဲ့10လအတွင်း American Dollar 10 Billion နီးပါးရှိခဲ့တယ်လို့မြန်မာအစိုးရကစီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနရဲ့ February 1တင်သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်နေဆက်ကုန်သွယ်ရေးအဓိကဖြစ်တဲ့နှစ်နိုင်ငံကြားကုန်သွယ်ရေးမှာတရုတ်နိုင်ငံကစီးပွားရေးရအသာစီးရနေတာဟာတရုတ်နိုင်ငံအတွက်ကုန်ပစ္စည်းတွေပေါ်မြန်မာနိုင်ငံသားတွေမှီခိုအားထားလွန်းနေတဲ့အတွက်ဖြစ်တယ်လို့စီးပွားရေးပညာရှင်ဦးလတ်မောင်ကသုံးသပ်ပါတယ်တရုတ်မြန်မာကုန်သွယ်ရေးအကြောင်းအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ခင်ဗျာ
ခုနှစ်ဧပြီလနဲ့2016ခုနှစ်ဇန်နဝါရီလအကြာကဆယ်လတကာလအတွင်းတရုတ်မြန်မာကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ 6.4 ဘီလီယံအထိရှိခဲ့တယ်လို့မြန်မာအစိုးရစီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနကဖေဖော်ဝါရီလလယ်မှာသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီဆယ်လတကာလအတွင်းမြန်မာနိုင်ငံဘက်ကတရုတ်နိုင်ငံအတွင်းကိုအဓိကအားဖြင့်ရေနံသဘာဝတန်ငွေနဲ့လေယာထွက်ကုန်ပစ္စည်းတွေတင်ပို့ခဲ့တယ်လို့ဆိုပါတယ်။တရုတ်နိုင်ငံဘက်ကတော့ဆက်ပစ္စည်းတွေနဲ့တခြားလူသုံးကုန်ပစ္စည်းတွေတွင်သွင်းခဲ့တယ်လို့ဆိုပါတယ်။နိုင်ငံကုန်သွယ်ရေးမှာသွင်းကုန်ထုတ်ကုန်ပမာဏအရကြည့်ရင်တိတိသာသာကွာခြားမှုမရှိလောက်ဘူးလို့ထင်ရပေမဲ့တရုတ်နိုင်ငံဘက်ကအသာစီးရနေတယ်ဆိုတာကတော့သိတာထင်ရှားနေပါတယ်။အဲ့ဒီလိုဖြစ်ရတာဟာမြန်မာနိုင်ငံသားတွေကတရုတ်နိုင်ငံထုတ်ကုန်ပစ္စည်းတွေအပေါ်မိခိုအားထားနေကြတဲ့အတွက်ဖြစ်တယ်လို့စီးပွားရေးပညာရှင်ဦးလမောင်ကပြောပါတယ်။
still ဒီနဲ့မြန်မာပြည်ရဲ့ဒီဟိုပေါ့ trading ပေါ့ဒီကုန်သွယ်မှုလုပ်ငန်းကနေစပ်ကနေပြီးတော့အဝင်ထွက်ကတော်တော်များနေတာတွေ့ရတယ်။ဟိုကဟိုအခုတော့ပြောနေတာကဟို border trade ဆိုတဲ့စကားလုံးကပုံလုံးပေါ့။မှန်တော့အဲ့ဒီစကားလုံးက democracy နိုင်ငံမျိုးမှာလုံးဝမရှိပါဘူး။ border trade ဆိုတာက import export across the border ပါပဲ။เนาะအဲ့ဒါကဟိုတရုတ်နဲ့မြန်မာသိညာတယ်။သိညာတော့ဟိုအခုကျွန်တော်တို့သုံးနေတဲ့ဈေးဝါးတွေရောဖလျက်ဖြစ်ပစ္စည်းတွေရော electronic ပစ္စည်းတွေရောအထူးသဖြင့်ဒီမြို့စုံရပ်ကွက်တွေနဲ့ဒီတကယ်လုံးဝမြို့တွေမှာအလွန်ဆူညံနေတဲ့ motorcycle တွေအဲ့ motorcycle တွေဆိုလို့ရှိရင်တရုတ်ကအများတွင်းတာအများတင်တွင်းတာအဲ့တော့သူကရန်နဆော့ဖိတ်မှာတရုတ်ကပါအနေနဲ့ဒီ export မှာဗမာပြည်ညားချင်းအကြောင်းက case အဓိကဖြစ်ပါတယ်အဲ့တော့ဟိုသူတို့က natural resource တွေကနေပြီးတော့ဖတ်တာတွေများတယ်ဟိုဗမာပြည်ကတရုတ်ပြည်ကိုသွားလို့ရှိရင်ဟိုပုံချမ်းလိုပဲခေါ်ပေါ့ဟိုဟို primary products တွေလေဒီ finished products မဟုတ်ပေါ့လေဟိုစံမိုးမြင့်ပြီးတော့ဖြစ်တဲ့ပုံကျော်တွေကြတော့စိတ်ကြီးတရုတ်ပြည်ကမလို့ဘောသူကထပ်တာတိတ်ညာတော့အဲ့တော့မြန်မာနိုင်ငံကအဲ့ဒီကုန်ရောမှာအိမ်ကြီးချင်းနိုင်ငံဖြစ်တဲ့တရုတ်ရဲ့ထိုင်းကိုစိတ်အားကိုးကြရတယ်အဲ့ဒီဟာကြီးကနောက်ထပ်အခြေအနေဆိုးလဲဆိုလို့ရှိရင်ဒီအခု border line မှာဥပမာကျန်းနေဟို traffic jam တောင်ဖြစ်သွားတယ်အဲ့လောက်အထိဒီဟိုကပုတ်ခိုင်းနေပါလို့နေရာဆိုလို့ရှိရင်ဒါ traffic jam ဖြစ်သွားတဲ့ပြူဒီနဲ့ကိုယ်စီဒီစီဘူးသွားလာရေးပေါ့ဒီစီဘူးကအများများနေတာတွေ့ရတ
ယ်။ဒါကြောင့်လဲတရုတ်ထွက်ကုန်ပစ္စည်းတွေအပေါ်အလွန်ကြုံမိခိုးအားထားနေရတဲ့စားတောက်မှုပုံစံကိုပြောင်းလဲပစ်ဖို့လိုအပ်မယ်လို့ဦးလမောင်ကထောက်ပြပါတယ
်။ထက်တာကကျွန်တော်တို့ကဟိုကျွန်တော်တို့ကနေပြီးတော့ကျန်းသာကလေးထညက်တည်တောင်တရုတ်ကယူသွားပြီးတော့ဟိုကနေပြီးတော့ဟိုပင်းကံပြာကြီးလို့အချူကြီးဟိုကပေါ့နောက်ကရှာလကဘာခေါ်မဲရေုပ်စီငရုပ်အဲ့ဒါမျိုးတွေကစကျန်းမြို့ဝင်တာတွေ့ရတဲ့အတွက်ဒီစားသုံးမှုဓလေ့ကိုကတရုတ်ကိုအားကိုးနေတဲ့သဘောမျိုးတွေဖြစ်ကုန်တယ်။နော်ဒါတွေကတချို့ဟာရမလို့မလို့ဟာ။ဟိုဟိုဟိုတယ်ကြီးတွေအများမရက်စတောရန့်ကြီးတွေမှာရှိတဲ့ဟိုသဘောတွေပေါ်မှာကြည့်လိုက်လို့ရှိရင်အဲပြန်ပြာရီတို့ soft တွေတရုတ်ပြည်တွေနဲ့ထိုင်းပြည်တွေလည်းဖြစ်နေတာတွေ့ရတယ်ပေါ့နော်။အဲဒါကြောင့် balance of trade မှာကျွန်တော်တို့ကအပြတ်ရှုံးနေတာပါ။
လေယာဉ်ထွက်ကုန်ပစ္စည်းနဲ့တခြားမြေပေါ်မြေအောက်ကုန်ကြမ်းပစ္စည်းတွေပေါ်ကျော်လာတဲ့မြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံလိုလူဦးရေထူထပ်ပြီးဘက်ဆုံကလိုအပ်ချက်ရှိနေတဲ့အတိုင်းပြည်အတွင်းလိုအပ်နေတဲ့ကုန်ပစ္စည်းတွေကိုအထူးပြုထုတ်လုပ်နိုင်အောင်အစိုးရကလမ်းကြောင်းချပေးသင့်တယ်လို့လည်းဦးလမောင်ကပြောပါတယ်။
အဲ့တော့တရုတ်ပြည်ကစီးပွားရေးကလည်းအရန်တိုးတက်ပြီးတော့ပါချေးချင်းပါဝါလည်းအရန်ကောင်းတယ်။အဲ့ဒါကိုကျွန်တော်တို့ကမသိလို့ဒီနေ့ကသူ့ကို export အော်ဘုရားမှာလဲဆိုတော့တကယ်လို့များအခုဆိုရင်သူတို့အဲ family တခုကိုကလေးနှစ်ယောက်ဟို couple တခုကိုဟိုအိမ်တော်တွေမိဘကလေးနှစ်ယောက်ဝေးခွင့်ဆိုတာကိုမရှာတရေနေရာစပြီးတော့လွတ်လိုက်ပြီလွတ်လိုက်တော့သူတို့လို့မဟုတ်ဘူးလို့အရန်လို့အဲ့ဒီလိုအရန်လို့အနေတာကိုကျွန်တော်တို့ကဟိုဘောင်းမူကြီးရေလူစားတော်မူကြီးရာလဲမိတိလာတို့ဟိုကျောက်ဆယ်တို့ဒီညာမျိုးမှာတော်တော်လေးဖြစ်ထွန်းနေတာပဲအဲ့ဒါကိုများအစိုးရကအားပေးပြီးတော့เนาะသူကလည်းနွားနို့တောက်ပါဆိုပြီးသူတို့ဝင်းကြီးကျုပ်အရင်ဝန်ကြားပေါ်ဝင်ပြီးတော့တနည်းကိုနွားနို့မက်ကလေးအနည်းဆုံးတောက်ဖို့ဆိုပြီးတော့ဟိုပေါ့စော်ဩတာတွေရှိတယ်အဲ့တော့အခုကလေးတွေလည်းတူလာမယ်နွားနို့တောက်နှုံးပဲပုံများလာမယ်ဆိုရင်ကျွန်တော်တို့ရဲ့ဟိုတိကျလို့ရင်းနဲ့ export product ပေါ်ပါပြီးနေလေတော့သူတို့ဘက်က import product တွေကိုတွေးကြကျွန်တော်တို့ကဟိုလေ့လာပြီးတော့ပြန်ပြီးတော့ပို့နိုင်မယ်ဆိုတော့ဒီလောက်ဟိုဝယ်အားကောင်းပြီးတော့တော့လူကြီးများတဲ့တရုတ်ပြည်ပြည်မှာနေပြီးတော့ကျွန်တော်တို့သူတို့ကိုပြီးနိုင်တဲ့ပစ္စည်းတွေအများကြီးကိုမပေးဘဲနေတာကကျွန်တော်တို့ဘက်ကနည်းနည်းဆိုတော့ပေါ့စီးပွားရေးနိုင်ငံဆိုင်ရာတိုးတက်မှုကိုကြိုးစားဖို့လိုပြီးတယ်ဆိုတော့ပြတာ
တရုတ်နိုင်ငံဟာမြန်မာနိုင်ငံအတွက်ကုန်သွယ်မှုအများဆုံးနိုင်ငံဖြစ်ပြီးဒုတိယအများဆုံးကထိုင်းနိုင်ငံဖြစ်ပါတယ်။အဲ့ဒီနိုင်ငံစလုံးနဲ့နှိုင်းယှဉ်လိုက်ရင်မြန်မာနိုင်ငံကကုန်ပစ္စည်းတင်သွင်းမှုများပြီးတရုတ်နဲ့ထိုင်းနိုင်ငံတို့ကိုမြန်မာဘက်ကကုန်ကြမ်းပဲတင်ပို့နိုင်တဲ့အတွက်နှစ်နာမှုရှိနေတာပါ။ဒါပေမဲ့မြန်မာနဲ့အိန္ဒိယနိုင်ငံအကြားကကုန်သွယ်မှုမှာတော့မြန်မာနိုင်ငံဘက်ကတင်ပို့မှုများပြီးအိန္ဒိယနိုင်ငံဘက်ကလည်းပြန်လည်တင်သွင်းတဲ့ပမာဏနည်းတဲ့အတွက် balance of trade လို့ခေါ်တဲ့ကုန်သွယ်ရေးချိန်ခွင်ရှာကိုကြည့်ရင်အိန္ဒိယနဲ့ကုန်သွယ်ရေးကမြန်မာနိုင်ငံအတွက်ပိုအကျိုးရှိတယ်လို့ဆိုပါတယ်။2015ခုနှစ်အလယ်ပိုင်းအထိတရုတ်နိုင်ငံကမြန်မာနိုင်ငံအတွင်းကစီမံကိန်းပေါင်း115ခုလောက်မှာရင်းနှီးမြှုပ်နှံထားတဲ့ငွေကြေးပမာဏဟာ 14.15 ဘီလီယံအထိရှိခဲ့ပြီးဒါဟာမြန်မာနိုင်ငံအတွင်းကနိုင်ငံခြားရင်းနှီးမြှုပ်နှံမှုစုစုပေါင်းရဲ့ 30.500 ခန့်လုံးဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းနိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံတဲ့စုစုပေါင်းငွေကြေးပမာဏဟာအမေရိကန်ဒေါ်လာ 46.8 ဘီလီယံရှိတယ်လို့ဆိုပါတယ်။ဒါပေမဲ့စင်ကာပူနိုင်ငံမှာမတ်ပုံတင်ထားတဲ့အမေရိကန်ကုမ္ပဏီတွေကမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေအခုနောက်ပိုင်းတိုးမြင့်လှုပ်ဆောင်လာကြတဲ့အတွက်2015ခုနှစ်နှစ်ကုန်ပိုင်းမှာစင်ကာပူကတရုတ်နိုင်ငံကိုကျော်သွားပြီးမြန်မာနိုင်ငံမှာအများဆုံးရင်းနှီးမြှုပ်နှံတဲ့နိုင်ငံဖြစ်လာခဲ့ပါတယ်ခင်ဗျ။
ကိုယ်စော်ဝင်းလိုင်းစီစဉ်တက်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါ။အခုတစ်ပတ်တူတာဆုံလင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်အစိုးရရဲ့ Fulbright ပညာတော်သင်ဆုနဲ့အမေရိကန်ပြည်တော်စုမှကျောင်းလာတက်နေတဲ့ဒေါက်တာခေမာအောင်ရဲ့အတွေ့အကြုံကိုတင်ဆက်ပေးမှာပါ။ကိုအောင်ကဆက်တွေ့မေးမြန်းပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ။
ဒေါက်တာခေမာအောင်ကအမေရိကန်ပြည်တော်စုကိုလာပြီးတော့ဒီပညာတော်သင်ဆုနဲ့လာပြီးတော့ပေါ့နော်ဒီမှာကြောင်းတက်တယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာဆိုတော့ဟိုဘယ်လိုပညာတော်သင်ဆုနဲ့လာလဲဆိုတဲ့အကြောင်းအရင်ပြောပြပေးပါလား
ပညာသင်ဆုကိုလျှောက်ပြီးတော့လာတာပါ Fulbright ကတော့တနေ့တခါ application ခေါ်တာပေါ့နော်အဲ့တော့မလျှောက်ခင်မှာဆိုရင်ဒီ application ကိုဘာတွေလိုအပ်လဲလိုအပ်တဲ့လိုအပ်ချက်တွေကိုတိချာကြည့်ပြီးတော့တိချာပြင်ဆင်ခဲ့ရတယ်ပေါ့နော်ပြင်ဆင်တဲ့အခါမှာ SCG ရတွေပါတယ်ပြီးတော့မှapplication မှာဆိုចောင်းនេះប៉ុเนาะកូតတ်ឆ្នែចောင်းនេះចောင်းនេះមកបាទនេះពេញលេពេញកូអធុពុឆ្នែបាទបាទលេអីអានេះទៅទីថា research លុបពីរមកទីថាពិនសិនពីរឆောက်យិនពូពីរកောင်းមកលេ
ဆိုတော့ဒီဒေါက်တာခေမောင်ကဟိုဆရာဝန်တယောက်ဆိုတဲ့အခါကျတော့အခုဒီမှာဟိုအဓိကဟိုဘာဟိုလာပြီးတော့တင်တာလဲခင်ဗ
ျဟောညီမကဟိုဘော public health ပေါ့ပြည်သူကျန်းမာရေးpublic health ကို master လာတက်တာပ
ါဆိုတော့ပြည်သူ့ကျန်းမာရေးနဲ့ပတ်သက်တဲ့ဟိုလုပ်ငန်းတွေပေါ့နော်ပြည်သူ့ကျန်းမာရေးနဲ့ပတ်သက်တဲ့အကြောင်းကိုနည်းနည်းပြောပြပေးပါလား
ညီမကြောင်းပြီးပြီးချင်းအစိုးရအလုံးမဝင်ဖြစ်ဘူးပေါ့နော်မဝင်ဖြစ်တော့ညီမအဲ့မှာအစိုးရမဟုတ်တဲ့အဖွဲ့အစည်းမှာအလုံးလျှောက်လိုက်တယ်လျှောက်လိုက်တော့ရပါပေါ့နော်ညီမလုံတာနေစည်းမထားပြအောင်ညာအဖွဲ့ MSF မှာမှာအဲ့မှာလုံရင်းနဲ့မှညီမတိလာတာပါလေဆိုလူတေလူနာတုံးတယောက်ထဲကိုနေလို့ไอ้ลูน่าโดดเดี่ยวแท้อะตั๋วก็อโจษิเมบ่เนาะตะเกเรนจ้ะโลเนี่ยบาเลยสรอกดิลูอะหมายี้โอ้อโจษิเมโรงงานเซนนี่บ่ไอ้โรงงานเซนนี่เนี่ยอ่ะอ้าแน่นี่แหละบ่อ้าแน่เนี่ยสรอกดาปิตุจำมาเองบ่ญาติน้องๆโลวะเสร็จดิชื่อนี่แหละไอ้ห่าตั๋วญาติใส่วันซาพี่แล้วชอบผิดตาบ่อะ
กูดีมาก็มหาแดนบ่เนาะลาติดเลยสรอกคาจ้ะรอดิปิตุจำมานี่เนี่ยปัดตะเดโหเบลูอาจารย์ญาติโหดิมาทับพี่รอตื่นจาไปเลย
ญาติน้องๆมาดิไดยูยูเสียวงบ่เวยากแกကျောင်းဝဲရပြီးတော့မှဒီမှာဟိုလာလောက်တာဟိုမြန်မာနိုင်ငံမှာတော့ပြည်သူ့ကျန်းမာရေးအထူးကူမဟုတ်ဘူးဒီတိုင်းရိုးရိုးဆရာဝန်ပဲဆရာဝန်ပဲပြီးတော့မှဒီရောက်မှဒီပြည်သူ့ကျန်းမာရေးနဲ့ပတ်သက်ပြီးတော့မာစတာလာတက်တာပေါ့နော်အခုညီမကဘာကိုအထူးပြုနေလဲဆိုတော့ဒီ Hopkins မှာဘာရှိလဲဆိုတော့ Health in Crisis နဲ့ Humanitarian Assistance ဆိုတဲ့ Concentration ရှိရညီမအဲ့အခုအဲ့ Concentration ကိုယူထားပါတယ်ဟောဆိုညီမအရင်တော့လှုပ်ခဲ့တဲ့ဟာတွေကလည်း Crisis ဆိုတော့ပြောလို့မရပါပဲဒီနေ့ခက်ခဲတဲ့နေရာတွေပေါ့နော်နေဘက်တွေရခိုင်ဘက်တို့ကချင်ဘက်တို့မှာလုခဲ့ရဆိုတော့ညီမအဲ့ဟာစိတ်ဝင်စားလို့အခုအဲ့ဒါကိုအထူးပြုပြီးတော့ယူထားတယ
်ဟိုအမေရိကမှာဆိုရင်အခုဒီ John Hopkins စေးတက်ကတူကလည်းဒါတော်တော်နာမည်ကြီးတဲ့ဟိုတက်ကတူကဆိုတဲ့အခါကျတော့အခုဒီမှာဒီမဟာတန်းကိုလာတက်တော့ဘယ်နှစ်နှစ်တက်ရမှာလဲနောက်ထပ်ဟိုဘယ်လောက်ဆက်ပြီးတော့တက်ဖို့ကြံပါသေးလဲ
ညီမရဲ့ program ဟို7လပဲ7လပဲဆိုအခုမေဆိုရင်ပြီးပြီ
အော်ဆိုတော့ဒီဘွဲ့ရပြီးသွားတဲ့အခါမှာရောဘာဆက်လုပ်ဖို့အစီအစဉ်ရှိပါလဲခင်ဗ
ျဘွဲ့ရပြီးသွားတဲ့အခါမှာတော့ပြန်မယ်ပေါ့နော်မြန်မာနိုင်ငံပြန်မယ်မြန်မာနိုင်ငံပြန်ပြီးတော့မှအခုကိုယူထားတဲ့ဘာသာကတော့ဒီ ဒီလိုမျိုးသဘောဝဘေးအန္တရာယ်တွေမှာဘယ်လိုတုံ့ပြန်မလဲလို့ပြီးတော့မှမတည်ငြိမ်သက်တဲ့နေရာတွေမှာတွေ့ကြုံရတဲ့ကျန်းမာရေးပြဿနာတွေကိုဖြေရှင်းတဲ့နည်းလမ်းတွေဆိုတော့ကိုတင်ထားတဲ့ဘာသာရပ်ကိုပြန်ပြီးတော့အသုံးချလို့ရမယ်နေရာမျိုးကိုညီမပြန်ရှာမှာပေါ့နော်အဓိကတော့ညီမ NGO တွေမှာပဲရှာဖို့စဉ်းစားထားပါတယ
်ညီမနိုင်ငံမှာဆိုရင်လည်းပဲခုနလို humanitarian crisis ပေါ့ဥမာဒီတိုင်းရင်းသားနေပြည်တော်တွေမှာလည်းနိုင်ငံပြိပခါတွေဖြစ်ပွားနေရတာရှိရဲ့တခါတလေမှဒီရာသီဥတုကြောင့်သဘာဝဘေးအန္တရာယ်ကြောင့်ဟိုဒုက္ခရောက်တဲ့အခြေအနေတွေလည်းအများကြီးရှိတယ်လေဆိုတော့အခါကျတော့အခုသင်ကြားခဲ့တဲ့ဒီပညာရဲ့နဲ့ပတ်သက်ပြီးတော့မြန်မာပြည်ပြန်သွားတဲ့အခါမှာဘလောက်အထိအောင်ဟိုအထောက်အကူပြုမယ်လို့ဟိုမျှော်လင့်ထားပါလဲခင်ဗျအ
ဲအဲ့ရပါတော့အဲညီမတိတ်တော့မမျှော်လင့်ရဲဘူးဘာလို့ဆိုတော့အခုညီမလုပ်ခဲ့တဲ့တောက်လျှောက်မှာလဲအဲ့ဟာနဲ့ပတ်သက်တဲ့position ကိုညီမတိချာကောင်းကောင်းမတွေ့ခဲ့ဘူးပေါ့နော်ဥပမာ disaster response plan လို့ပြောလို့ဆိုရင်ဒါတဘောဘေးအန္တရာယ်တွေကိုဘယ်လိုတုံ့ပြန်မလဲဘယ်လိုပြင်ဆင်မလဲဆိုတဲ့ဟာတွေကကိုယ့်နိုင်ငံမှာအရင်အားနည်းနေဒါပေမဲ့အဲ့ဟာတွေကိုဒီအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုလုတ်ပိုင်ခွင့်ပေးထားလားဆိုတော့အဲ့လောက်လဲမပေးထားပြန်ဘူးပေါ့နော်မပေးထားတော့နည်းနည်းတော့ရှားတော့ခတ်မယ်ပေါ့နော်ဒါပေမဲ့ညီမတို့နေစင်းထားဆရာမများအဖွဲ့မှာဒီအဲ့လိုနေရာမျိုးများရှိခဲ့ရင်တော့ပြန်လျှောက်ဖို့စဉ်းစားထားပါတယ်
ဒါကျွန်တော်တို့မြန်မာနိုင်ငံသားတွေအနေနဲ့အခုလိုမျိုးဒါနိုင်ငံခြားမှာပြပမှာပညာသင်ကြားခွင့်ရတယ်ဆိုပေမဲ့လည်းပဲတစ်ဖက်မှာခုနလိုဒီပညာရက်ကိုပြန်ပြီးတော့အသုံးချဖို့ဆိုတဲ့အခါမှာလည်းအခက်အခဲတွေရှိတာပေါ့ဆိုတဲ့အခါကျတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဟိုပြောင်းလဲသွားနိုင်ဖို့အတွက်တစုံတရာတိုက်တွန်းတွန်းဆောင်ရွက်ဖို့လုပ်ဖို့အစီအစဉ်ရောရှိပါလားခင်ဗျာ
ဒါတော့လည်းအဲလုပ်ရမှာပေါ့နော်ဘာလို့ဆိုအခုကပြောင်းလဲမယ်လို့လည်းထင်ပါရဲ့ဘာလို့ဆိုအစိုးရအပြောင်းလဲနေဆောင်တော့ကြမှာဒါပေမဲ့တွန်းဆိုင်ပြောင်းလဲဖို့ဆိုတာကတော့ကိုယ့်ရဲ့ role ရှိတယ်ကိုယ့်ရဲ့နိုင်ငံကဘာလဲဘာအစွဲရှိလဲဆိုတော့ဟိုလူကြီးတွေပြောတာကိုလူငယ်တွေကနားထောင်မယ်ဆိုတော့အစွဲရှိတယ်အဲကိုကတော့လည်းအဲ့လောက်အသက်မကြီးသေးဘူးလို့ထင်တယ်အဲ့တော့ကိုလူငယ်တယောက်အနေနဲ့ပြောနေလဲလူကြီးတွေကအရေးတယူလောက်ပြီးတော့နားထောင်ပါမလားဆိုတော့စိုးရင်စိတ်လည်းရှိတယ်ဥပမာအဲ့လိုအယူအဆတွေကအရင်ပြောင်းရမယ်လို့မြင်တယ်ပေါ့နော်
ခုနပြန်ဆက်ရလို့ရှိရင်အမေရိကမှာပညာလာသင်နေဆိုတဲ့အခါကျတော့ပညာဒီမှာသင်ကြားတဲ့အခြေအနေရောအားလုံးအဆင်ပြေရလားဒီကအတွေ့အကြုံအောင်နည်းနည်းပြပြပေးပါအောင်ခင်ဗ
ျဟုတ်အားလုံးအဆင်ပြေလားဆိုတော့ပထမ3လကတော့တော်တော်ရုန်းကန်ရတာပေါ့နော်ဘာလို့ဆိုတော့ဒီဟိုဟာအပြောင်းလဲပေါ့ပတ်ဝန်းကျင်အပြောင်းလဲပြီးတော့မှကာထအပြောင်းလဲပြီးတော့မှသင်ကြားတဲ့ပုံစံလည်းလုံးဝပြောင်းလဲတော့ပေါ့နော်ဘာလို့ဆိုဥပမာညီမတို့ဒီတကယ်ချင်းနေမှာများသောအားဖြင့်ဒီကိုလိုပဲတခြားနိုင်ငံကလာပြီးတော့ဒီမှာသင်ကြားတဲ့လူတွေနဲ့တကယ်ချင်းဖြစ်တာများတယ်ပေါ့နော်သူတို့နဲ့အစကားပြောပြကြတဲ့အခါကျရင်ဗာပြောလို့ဆိုကိုရင်းနိုင်ငံနေမှာများသောအားဖြင့်အဲ့ဒီတကယ်ချင်းတွေကလည်းများသောအားဖြင့်ဒီအားရှဘက်ကလူတွေများတာပေါ့နော်အဲ့တော့ကိုရင်းနိုင်ငံမှာဆိုရင်ကိုတို့ရဲ့ပညာရေးဒီပါလဲဆိုတော့ဖျားတာပြောမယ်ဒါပြောတာအလွတ်ကျပြီးတော့ပြန်ရေးပေါ့နော်အဲ့တော့ဗာလဲဆိုတော့ကိုရင်းမှာဗာအားနည်းလဲဆိုတော့ပြောလိုက်တဲ့လေ့လံလိုက်တဲ့အချက်အလက်တွေကိုကောင်းတယ်မှာပြန်ပြီးတော့ synthesis လုပ်တဲ့ဟာအားနည်းရပါတော့။တွေးခေါ်တဲ့ဟိုအားနည်းရပါ။အဲ့လိုအားနည်းတဲ့အခါမှာဒီမှာဆိုရင်စာသင်ခန်းနေမှာဆိုရင် professor စာပြောရပါတော့။ပြောရတဲ့အခါမှာကျောင်းသားတွေကတက်ခန်းဘာဘာဘာဆိုပြန်ပြီး။ကိုယ်ဒီမှာကအဲ့လိုပြန်မေးဖို့တော်တော်အချိန်ယူရတယ်ပေါ့နော်။အဲ့တော့ဟိုဘာသာစကားအခက်ခဲလဲပါတာပေါ့။ပြီးတော့မှကိုယ်ဒီမှာခုနပြောတဲ့အဲ့ synthesis လုပ်တဲ့ဟာလေးအားနည်းတော့ပြန်မေးရတဲ့ဟာမျိုးအဲ့ဟာအခက်ခဲရောကြုံပါတယ်။
โอเคအဲ့တော့နောက်ထပ်ကောဗာမြန်ဖြည့်ဆက်ပြီးတော့ပြောချင်တာရှိပါသေးလဲခင်ဗျာ
ဒီလို scholarship တွေဆိုတာအခုဆိုရင်မြန်မာနိုင်ငံမှာလမ်းတွေပွင့်ပြီးတော့ဗောနော်ဒီပညာသင်ဆုတွေဆိုတာလည်းအများကြီးဗောနော် New Zealand Aid တို့ပြီးတော့မှ Australia ပြီးတော့ Aus Aid တို့ပြီးတော့ Fulbright ပြီးတော့မှ ADB အများကြီးပဲပညာသင်ဆုတွေရှိရောဗောနော်အဲ့ဒီအကုန်လုံးစူးစမ်းပြီးတော့ရှောက်စေချင်တယ်ပြီးတော့ဒီလိုမျိုး international ဟိုနိုင်ငံသားမှာသင်ရတဲ့ပညာရေးကိုရှင်းကြည့်မှပဲကိုယ်နိုင်ငံကဘာကြီးဘယ်လောက်ထိလိုအပ်နေလဲနောက်ကျနေလဲဆိုတာကိုဒီနေ့သိသွားမှာပေါ့နော်ပညာရေးတွေမကအောင်တဘာဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့ဟာတွေကိုယ်နိုင်ငံကဘယ်လောက်ထိနောက်ကျနေလဲပေါ့အဲ့ဒါတွေဆိုအကုန်သိသွားမှာ
ဒါတော့ကိုအောင်အောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင် အမေရိကန်ပြည်ထောင်စုဟာမိတ်ဆွေနိုင်ငံတစ်ခုဖြစ်တဲ့မလေးရှားနိုင်ငံမှာသတင်းနဲ့အင်တာနက်လွတ်လပ်ခွင့်ဆွေးနွေးလာတဲ့အတွက်စိုးရိမ်ပါတယ်။ထိတ်တန့်အရာရှိကြီးတွေရဲ့ခြားစားပျက်စီးမှုဆွဲချက်တင်နဲ့ရောပြွန်နေတဲ့မလေးရှားအစိုးရဟာမီဒီယာလွတ်လပ်ခွင့်ကိုချိုးနှိမ်ဖို့အတွက်ဥပဒေမျိုးစုံကိုလွဲမှားစွာအသုံးချနေပါတယ်။1948အကြီးညိုပျက်စီးမှုဥပဒေအရလူမှုမီဒီယာတွေပေါ်မှာရေးသားချက်တွေကိုပါအေးအေးယူနိုင်စေမဲ့ဥပဒေတရက်ကိုပါလီမန်ကယမန်နှစ်တုန်းကအတည်ပြုခဲ့ပါတယ်။အကြီးညိုပျက်စီးမှုဥပဒေအမျိုးသားလုံခြုံရေးနဲ့တခြားဥပဒေတွေကိုပါအသုံးချပြီးအစိုးရနဲ့ယူဆမတူသူတွေကိုနှုတ်ပိတ်ဖို့လှုံ့ဆော်နေပေမဲ့လွတ်လပ်တဲ့မီဒီယာများစွာတို့ဟာအဂတိလိုက်စားမှုတွေကိုဆက်လက်မိမောင်းထိုးဖော်ပြနေကြဆဲဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမလေးရှားအစိုးရဟာ Sarawak Report, Asia Sentinel နဲ့ Medium blog အပါအဝင်လူကြိုက်များတဲ့မီဒီယာအနည်းဆုံး၁၂ခုကိုပိတ်ပင်လိုက်ပြီး The Malaysian Insider ဆိုတဲ့ပြည်တွင်း website တစ်ခုကို February လတုန်းကပိတ်ပင်လိုက်ပါတယ်။မလေးရှားနိုင်ငံရဲ့လက်ရှိအခြေအနေကိုပြည်တွင်းပြပမီဒီယာကမရေသားနိုင်အောင်ပိတ်ပင်ထားတဲ့လူရက်တွေကို American ပြည်ထောင်စုကအထူးစိုးရိမ်မိတယ်လို့နိုင်ငံသားရေးပြောခွင့်ရ John Kirby ကကြေညာချက်ထုတ်ပြန်ပါတယ်။ဒီမီဒီယာတွေ internet တွေကိုမပိတ်ပင်ခင်ပွင့်လင်းမြင်သာစွာကင်တွယ်လှူဆောင်ခဲ့ခြင်းမရှိရအတွက်ရောသတင်းထောက်တွေအက်ဒီတာတွေထုတ်ဝေသူတွေနဲ့နိုင်ငံတကာမီဒီယာအဖွဲ့အစည်းတွေကိုပြစ်မှုဆိုင်ရာစုံစမ်းစစ်ဆေးရေးလုပ်တာတွေအတွက်ပါပူပြီးစစ်ပြက်ရတယ်လို့လည်းဖော်ပြပါတယ်။အစိုးရနဲ့ခေါင်းဆောင်တွေကိုဝေဖန်ရေးသားတဲ့လူမှုကွန်ရက်တွေအတွက်လည်းစိုးရိမ်မိတယ်လို့ကာဘီကဖော်ပြပါတယ်။တရားဥပဒေစိုးမိုးရေးပွင့်လင်းမြင်သာမှုစီရေးသတင်းအချက်အလက်လွတ်လပ်စွာစီစဉ်ရေးတို့ဟာပြိုင်ဆိုင်မှုစီးပွားရေးစနစ်နဲ့ကစ်ဗစ်ဒီမိုကရေစီရဲ့အသက်နှလုံးဖြစ်ပါတယ်။ပြောဆိုရေးသားမှုတွေကိုပြစ်ဒဏ်ချမှတ်တာဟာတီထွင်စိတ်ကူးနဲ့အစိုးရအပေါ်လူလူယုံကြည်မှုကိုထိခိုက်စေပါတယ်။ဒီလိုတားဆီးပိတ်ပင်မှုတွေကြောင့်နိုင်ငံတွေရဲ့တွတ်တက်ဖွံ့ဖြိုးမှုကိုပုံမိုခက်ခဲစေပါလိမ့်မယ်။အမေရိကန်ပြည်ထောင်စုနဲ့မလေးရှားနိုင်ငံတို့ဟာစင်ခေါ်မှုများစွာကိုပူးတွဲရင်ဆိုင်ဖို့မျှော်လင့်ချက်နဲ့ခိုင်ခိုင်မာမာအတူတကွဆောင်ရွက်နေကြတာရှိပါတယ်။ဒါနဲ့တစ်ဆက်တည်းမှာပဲမလေးရှားအစိုးရအနေနဲ့တရားဥပဒေအားလုံးဟာInternet လွတ်လပ်ခွင့်အပါအဝင်လွတ်လပ်စွာပြောဆိုဖော်ထုတ်ခွင့်ကိုလိုက်နာဖို့တိုက်တွန်းလိုက်ပါတယ်လို့ John Kirby ကဆိုထားကြောင်းပါခင်ဗျာ
American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်အခုထုတ်လွှင့်ပေးရတာကတော့ American အစိုးရရဲ့သဘောထားအမြင်နေတာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်တဲ့အကြောင်းသောတာရှင်တွေကိုအသိပေးအပ်ပါတယ် VOA American တန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေထပ်မံထုတ်လွှင့်ပေးကြမှာဖြစ်ပါတယ်။အခုတော့အင်္ဂါနေ့မနေ့ဖက်အစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်။ကြာရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်
။စီးရီးယားနိုင်ငံအတွက်မှာရှိနေတဲ့ရုရှားတပ်ဖွဲ့တွေပြန်လည်ရုတ်သိမ်းဖို့သမ္မတဗလာဒီမီပူတင်ကအမိန့်ထုတ်ပြန်လိုက်ပါတယ်။ကုလသမဂ္ဂကကြားဝင်ဆောင်ရွက်ပေးနေတဲ့စီးရီးယားညီညာရေးဆွေးနွေးပွဲတွေဂျနီဗာမြို့မှာစတင်နေနေမှာပဲအဲ့လိုတပ်ဖွဲ့တွေပြန်ရုတ်သိမ်းမယ်အမိန့်တနင်္လာနေ့ကထွက်ပေါ်လာတာပါ။အမေရိကန်နိုင်ငံသား IS ဖွဲ့ဝင်တဦးဟာအီရန်နိုင်ငံမြောက်ပိုင်းဆင်ဂျာမြို့အနီးမှာကတ်လူမျိုးစုတွေရဲ့ Peshmerga တပ်ဖွဲ့ဝင်တွေစီမှာလက်နက်ချအညံ့ခံခဲ့ပါတယ်။အီရန်နိုင်ငံကကတ်လူမျိုး Peshmerga တိုက်ရင်မှုတူဖြစ်တဲ့ Sabas Hama Aminga သူ့ရဲ့တပ်ဖွဲ့ဝင်တွေဟာတနင်္လာနေ့ကကင်းလက်နေစဉ်မှာတန်တရားဖြစ်ပွဲလူငယ်တဦးကိုတွေ့ပြီးတော့ဖမ်းဆီးခဲ့တာလို့ VOA ကိုပြောပါတယ်။မြန်မာနိုင်ငံရဲ့ပြည်ထောင်စုလွှတ်တော်ကနေအစိုးရအဖွဲ့ကိုဦးဆောင်မဲ့နိုင်ငံတော်သမ္မတကိုဒီကနေ့အင်္ဂါနေ့မှာရွေးချယ်တင်မြှောက်ကြတာမှာဖြစ်ပါတယ်။ယူကော့ခံလွှတ်တော်အများစုအစုအဖွဲ့နှစ်ခုကတင်မြှောက်ထားတဲ့ဒုတိယသမ္မတနှစ်ဦးဖြစ်ကြတဲ့ဦးထင်ကျော်နဲ့ဟန်နရီဗန်တီယူတို့နှစ်ဦးနဲ့ယူကော့ခံဆရာမလို့ပဲကာဝေးဦးစည်းချုပ်ကခန့်အပ်တဲ့တမတော်သားကိုယ်စားလှယ်တွေတင်သွင်းတဲ့ဗိုလ်ချုပ်ကြီးဟောင်းမြင့်ဆွေတို့သုံးဦးတည်းကတဦးကိုနိုင်ငံတော်သမ္မတအဖြစ်မဲပေးရွေးချယ်ကြမှာဖြစ်ပါတယ်။အဲ့ဒီထက်မှာသမရဖြစ်မယ်လို့တစ်ပေးခံနေရသူဦးထင်ကျော်ဟာရွက်ကောက်ပွဲအနေရအနယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တောင်ဆန်းစုကြည်ငွေတငယ်ချင်းဖြစ်သလိုတောင်ဆန်းစုကြည်ကိုယ်တိုင်ယုံကြည်အားထားရသူတူအဖြစ်သတ်မှတ်ခံထားရသူလည်းဖြစ်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့30ကြိမ်မြောက်ညီလာခံအတွင်းကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီကမြန်မာနိုင်ငံမှာလွတ်တော်အပါအဝင်အုပ်ချုပ်ရေးရန်ရည်တွေမှာစစ်တပ်ကပါဝင်ပတ်သက်နေတာတရားဥပဒေပိုင်းဆိုင်ရာဒီမှာပြုပြင်ပြောင်းလဲမှုလိုအပ်နေတာရခိုင်ပြည်နယ်တွင်းကအခြေအနေတွေနဲ့အတိုင်းသားဒေသတချို့မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်ဒုက္ခသည်တွေတိုးများလာနေတာစတဲ့အခြေအနေတွေကိုမိမောင်းထိုးတင်ပြခဲ့ပါတယ်
။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာသွားတာဖြစ်ပါတယ်။အခုမနေ့အတွက်စီစဉ်ထုတ်ဆိုရေးမှုကကိုရဲကောင်ဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။မြန်မာပြည်သူပြည်သားအားလုံးရွှေလန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆံမိုးဝေပါခင်ဗျာ။
This program has come to you from the Voice of America, Washington.